သံဃာယရဏတရားအမြတ်ဆုံးယရဏသံဃာအမြတ်ဆုံးယရဏဟုဆိုအပ်သောယရဏမြတ်သုံးပါးတို့နှင့်တကားဝဆရာသခင်ကျေးဇူးရှင်ဖြစ်တော်မူသောမဂုတ်ဆရာတော်ဖရာကြီး၏ဉာဏ်တော်အားရည်မှန်း၍ယုတ်တိမြတ်တို့လည်းအုံမပြေရှိခိုးမှုသောဖွမျောမှလျောက်ကတော်ကြောင့်ဖြစ်သောယရဏတရားပနာမသက္ကိစ္စာကာရဝါကုသိုလ်ကစေတနာသရာပညာဝရိယတို့ကြောင့်မိမိတို့သည်လိုရှိရာတောင့်တအပ်သောမောမနာမတည်းအမျက်နေရာဖြစ်သောနိဗ္ဗာန်သို့၎င်းဒုက္ခခတ်သိမ်းချုပ်ငြိမ်းရာဖြစ်သောနိဗ္ဗာန်သို့၎င်း1500ကိလေသာဘုဒ္ဓလောင်တတို့၏ချုပ်ရာသိမ်းရာငြိမ်းရာဖြစ်သောနိဗ္ဗာန်သို့၎င်းမိမိတို့အတ္တယတိကိုစီကိုငှချင်ချံကြိုးကိုအထောက်ကြစေဖြစ်သောဒါနသီလစေရနာခံနှင့်တကဝဝိပဿနာဉာဏ်သည်လျင်မြန်စွာမေညာသို့ကျေစုပြု၍နိဗ္ဗာန်သို့ရလွယ်ရောက်လို့မျက်မှောက်ပြုလွှတ်နိုင်သည်ဖြစ်ကြပါစေ သာသနာတော်နှစ် 1555 ခုနှစ်မြန်မာတက္ကရာ 1383 ခုနှစ်နေုံလာပြည့်ကျော်ရှိရနေ့ခရစ်တက္ကရာ 2011 ခုနှစ်ဇွန်လ24ရက်နေ့တောက်ကြနေ့မှာအလုံးမျိုးနယ်စကစိန်လန်းနှင့်ကန္နလန်းတောင်ရှိသာသနာအလင်းရောင်ဓမ္မယုံမှကျင်းပပြုလုပ်အပ်တဲ့25ကျင်းမြောက်ခொနည့်တရားစခန်းပွဲမုတ်ကုတ်တရားစခန်းပွဲမှခနေ့သစ္စာတရားလုပ်ပြီးတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကလတုန်းကဘုရားရှင်ကရောမြတ်ကြီးသာဝတိပြည်မိုစေတေဝန်ကျောင်းတော်မှာတရင်သုံးတော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်လာဝကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာဉာဏ်ကခန္ဓာဆိုင်လိုက်သောတာပတ္တိမဉ္ဇသကရာဂามိမဉ္ဇအနာဂามိမဉ္ဇရဟတာမဉ္ဇမြအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာဉာဏ်ကခန္ဓာဆိုင်လိုက်သောတာပတ္တိမဉ္ဇမြရနိုင်ကြပါစေသကရာဂามိမဉ္ဇမြရနိုင်ကြပါစေအနာဂามိမဉ္ဇမြရနိုင်ကြပါစေအရဟတမဉ္ဇမြရနိုင်ကြပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသခင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်အားလုံးသောပရိသတ်အပေါင်းတော်ကောင်းတို့ယနေ့ဘုန်းကြီးတို့ကျေးဇူးပြုပေးမဲ့တရားကအဝိဇ္ဇာမှသည်ဝိဇ္ဇာစီတို့ဆိုတဲ့တရားကိုကျေးဇူးပြုပေးမှာဖြစ်ပါတယ်။ဘာတရားလဲ။ဝိဇ္ဇာမှသည်ဝိဇ္ဇာစီတို့။အဝိဇ္ဇာမှသည်ဝိဇ္ဇာစီတို့။ဘာဖြစ်လို့တော့ဆိုတော့ဘဝတန်ត្រာတစ်လျှောက်လုံးမှာအဝိဇ္ဇာအမှောင်တုနဲ့နေလာခဲ့ကြတာ။အဝိဇ္ဇာအမှောင်အောက်မှာစံတဝါဝါနဲ့အမှန်တရားကိုရှာဖွေခဲ့ပေမဲ့လို့လည်းပဲအမှန်တရားမတွေ့ခဲ့ကြဘူးယခုသာသနာတော်မြတ်ကြီးရဲ့ကျေးဇူးကြောင့်သာသနာတော်မြတ်ကြီးနဲ့တွေ့တဲ့အချိန်မှာသာသနာတော်မြတ်ကြီးရဲ့တကယ်အနှစ်သာရဓမ္မတရားတွေကိုနာကြားခွင့်ရတဲ့အချိန်မှာအဝိဇ္ဇာဆိုတဲ့အမှောင်အောက်ကနေရုံထွက်ပြီးတော့ဝိဇ္ဇာဆိုတဲ့အလင်းစီသို့ရောက်ကြိုးစားဖို့လိုပါတယ်။အရင်လုံးမှမကြိုးစားဘူးဆိုရင်တသန္တရာလုံးမှအဝိဇ္ဇာအမှောင်အောက်ထဲမှာပဲမှောင်ပြီးရင်မှောင်ရင်းနှိမ်မုန်းပြီးရင်နှိမ်မုန်းရင်းဒုက္ခတွေရောက်ပြီးရင်ရောက်ရင်းနဲ့ပဲအတ္တနုဝါဒလို့ခေါ်တဲ့ကိုယ်ကိုယ်ကိုလည်းပဲအပြစ်တွေမြင်ချင်းပေးသိနေရမှာပဲပရဏုဝါဒပဲလို့ခေါ်တဲ့သရဘာတွေရဲ့ကဲ့ရဲ့ဆွဆွဲအပြစ်တွေမှုတွေလည်းခံရမှာပဲဒဏ္ဍပဲလို့ခေါ်တဲ့ จีนเงจีนไหนเงี้ยกูได้ตาเรียกพวกกูดูยังยิ่งไปให้เสียมือดูเลยเว้ยขยันมาเว้ยจักรีเบลูขอเร่เบลีบ้านตระกูลเลยเว้ยอเมริกาจ้าอยากจ้าอยากมาเว้ยอะไรลูกพี่มีมือยันตัวตัวอันเดอร์มาเก็บมือในเจ้าอย่างจริงดีอันเลนเดียยาวนี่ลูกละมาวเนี่ยยาวนี่ยาลูกละมาวเนี่ยยาวนี่ยาลูกมาวสระดินียามาที่ชามกูอาวิชาของพี่อ่ะอาวิชาส่วนแรกมาวดูจีเรมันนี่นี่จ้าเรตตัวอะไรกันพี่มีมือยันตัวตัวอันเดอร์มาวดินเนี่ยจงดูนี่จ้าอย่างละเปรบว่ามามาพี่มาเก็บบุเปรบว่ามามาเชื่อมาเก็บบุคนี้เราพูดถึงประเด็นที่ก้าเยสามีตัดนารามยาจีเนี่ยเรียกจังโดตัดนารามยาจีมาเรียนลาบิลาดูลาพิจิตรตัดนารามยาจีเยตัดนารามยาจีก้าเบียร์ติสซาดมาดีเลเวจานนาเกย์ยาโดအရိသစ္စာတိသစ္စာဓမ္မတိကိုကြည်ညာကြောက်အားထုတ်နေတဲ့ခွန်ရဲကလေးတွေလည်းရှိတော့အဲ့ဒီအချိန်မှာအဝိဇ္ဇာဆိုတဲ့အမှောင်ဒူကြီးစီကနေပြီးတော့ဝိဇ္ဇာဆိုတဲ့အလင်းစီတို့ရောက်အောင်ကြိုးစားဖို့လိုတယ်ကြိုးစားကြရမယ်လို့အဲ့ဒီတော့တဏိတာချထားလိုက်ပါနော်အရိဒဝိဇ္ဇာအမှောင်တို့ကဘလောက်တော့ကြီးစိုးနေတယ်လဲဆိုရင်မိမိတို့ရဲ့တဏ္ဍာမခဏိวิปัสสนาเตียะได้อัธรณ์นี่จ้ะเรวิปัสสนาเตียะอัธรณ์เตะสระบาပြောတာလဲလို့မင်းရင်วิဆိုတာကอนิจจทุกข์อนัตตะဆိုတဲ့ตบาวะတို့ကိုวิလို့ခေါ်တယ်ปัตตะสระကကြည့်တာကိုပြောတာမြင်တာကိုပြောတာอนิจจကိုမြင်အောင်ကြည့်တယ်ทุกข์ကိုမြင်အောင်ကြည့်တယ်อนัตตะကိုမြင်အောင်ကြည့်อนิจจทุกข์อนัตตะကိုမြင်အောင်ကြည့်တယ်လို့ဒီပါလို့တယ်လေအဲ့ဒါဝိပဿနာအလုပ်ပဲอนิจจကိုမြင်အောင်ကြည့်တယ်ทุกข์ကိုမြင်အောင်ကြည့်တယ်อนัตตะကိုမြင်အောင်ကြည့်သဗ္ဗေသင်္ခါရอนิจจติยราปัญญายัปปัตติติอถานิพพิติทุกขิอิตตมกวิทุฏฐิยาသဗ္ဗေလုံးစုံကသင်္ခါရယုံနဲ့ဓမ္မသင်္ခါရသဘောတရားတို့ဒီอนิจจမမြဲဘူးမမြဲဘူးဆိုတာအနိစ္စအဲ့ဒီအနိစ္စသိပြီလည်းယင်ဒုက္ခဒုက္ခသိပြီလည်းယင်အနတ္တအနိစ္စဒုက္ခအနတ္တဆိုတာတလုံးစီတလုံးစီသိချမှတ်နေရမှာမဟုတ်ဘူးတလုံးကိုသဘောပေါက်ရင်ကျန်တာလည်းအတူတူသဘောပေါက်အဲ့ဒါကြောင့်အနိစ္စကိုမြင်တဲ့အလုံးမြင်အောင်ကြည့်တဲ့အလုံးဒုက္ခကိုမြင်အောင်ကြည့်တဲ့အလုံးအနတ္တကိုမြင်အောင်ကြည့်တဲ့အလုံးသည်ယနေ့ဝိပဿနာအလုံးဖြစ်တယ်လို့မှတ်ပါအဲ့ဒီလိုအနိစ္စဒုက္ခအနတ္တကိုမြင်အောင်ကြည့်နေတဲ့ခွန်ကြီးတို့ပြိတ္တတ္တမမြင်နိုင်မဲနဲ့တဝဲလည်းလည်းဖြစ်နေခြင်းသည်ဘလို့ရဲ့လောင်းရဲ့မိနေလို့လဲအဲ့ဒါအဝိဇ္ဇာရဲ့လောင်းရဲ့မိနေလို့နော်အဝိဇ္ဇာရဲ့လောင်းရဲ့မိနေလို့တသန္တရာလုံးကဝိဇ္ဇာရဲ့လောင်းရဲ့မိနေတဲ့အခါကျတော့ဟိုးအတိတ်ကာလတုန်းကအဆောင်အမဩဝါဒလေးတွေရခဲ့သည့်ပုဂ္ဂိုလ်များဖြစ်ကြသည့်အာရိယောသာကုသိုလ်တရားတွေတော့မပြုတ်ခဲ့ဘူးလားပြုတ်ခဲ့လားပြုတ်ခဲ့ပါဘူးပြုတ်ပြီပြုတ်ခဲ့ညာတော့လည်းပဲကောင်းတာလုံးရင်ကောင်းညုံပေးတယ်မကောင်းတာလုံးရင်မကောင်းညုံပေးတယ်ဆိုတဲ့အသည့်ကလေးတွေကမိမိတို့ရဲ့တတ္တမှာရှိနေတော့ကောင်းတာလုံးချင်းသည်ကောင်းကျိုးလိုခြင်းလို့ဆိုတဲ့အဓိပ္ပာယ်မြောက်ပါရရောက်ပါပါဘူးကောင်းတာလုံးချင်းလို့ကောင်းကျိုးလုံးတယ်ကောင်းတာကိုလုပ်တယ်ကောင်းတာလုပ်လို့ကောင်းကျိုးရတယ်ကောင်းတာကောင်းကျိုးရခြင်းလို့ကောင်းတာကိုလုပ်တယ်ဒါနဲ့ပဲလည်းနေတယ်အဲဒီလိုလည်းနေတဲ့အခါကျတော့ကောင်းတာတွေတော့လုပ်ပါရဲ့ဒါပေမဲ့လို့လည်းပဲစိတ်ထဲမှာဘာတွေကိုတောင်းတာပြီးတော့လုပ်တယ်လဲကောင်းကျိုးတွေကိုတောင်းတာပြီးတော့လုပ်တယ်နော်ကောင်းကျိုးတွေကိုတောင်းတာပြီးတော့ကောင်းတာလေးတွေအတိတ်တုန်းကလုပ်ခဲ့ပါတယ်အဲ့ဒီတော့ကောင်းတာလေးတွေလုပ်ခဲ့ဘူးသည့်အတွက်ယခုဘဝမှာဒုက္ကတိလို့ခေါ်တဲ့လူဘဝမှာလာပြီးတော့ကောင်းတဲ့အကျိုးပေးလေးတွေမတွေ့ရဘူးလားတွေ့ရပါဘူးဗျာ။ဘာကံရဲ့အကျိုးလဲလဲ။ကောင်းကံရဲ့အကျိုးဟုတ်လား။ကောင်းကံရဲ့အကျို အဲ့ဒီကောင်းကံရဲ့အကျိုးကလေးရရှိခံစားနေရတယ်ဒီတော့အတိဘဝတော့ကတော့ကောင်းကံนี่လောက်ခဲ့လို့ဒီဘဝမှာကောင်းတဲ့အကျိုးပေးတွေလာပြီးတော့ရတာပဲဆိုပြီးတော့အဲ့ဒီပုဂ္ဂိုလ်မကျင်တဲ့ဘုရားကျင်တဲ့အဲ့ဒါကျင်တဲ့ကောင်းတဲ့အကျိုးပေးတွေရတာတာမကျင်တဲ့ပုဂ္ဂိုလ်ပဲရှိမလဲကျင်တဲ့နေကြတာပေါ့နော်ကျင်တဲ့နေတာဒီပဲလေရင်တဏ္ဍကျင့်တဲ့နေတာဒီပါလေတဏ္ဍကောင်းတာလို့ကောင်းကျိုးပေးတယ်လို့သဘောပေါက်ပြီးတော့ကောင်းကံนี่လုံးခဲ့တာကကံဒီကံนี่ဘာနဲ့တွဲပြီးတော့ပြုတဲ့ကံလဲမေးရင်တဏ္ဍနဲ့တွဲပြီးတော့ပြုခဲ့တဲ့ကံဟုတ်တယ်မလားတဏ္ဍနဲ့တွဲပြီးတော့ကောင်းကံนี่ပြုလုပ်ခဲ့တယ်ကောင်းကံนี่ပြုလုပ်ခဲ့လို့ကောင်းကျိုးတွေရလာရလာတဲ့ကောင်းကျိုးတွေကိုသုံးသပ်ကြည့်လိုက်တဲ့အခါကျတော့ဘဝဆိုတာဟာခန္ဓာ၅ပါးခန္ဓာ၅ပါးဒီပါဠိစာလဲဒုက္ခသစ္စာဒုက္ခသစ္စာကိုခွင်းလို့ပြိတ္တတွေကအတိတ်ကာလတုန်းကအဲ့ဒီဒုက္ခသစ္စာရပါလိမ့်မယ်လို့ကြိုတင်ပြီးတော့သိကြရလားမေးရင
်
မသိခဲ့ဘူးမသိခဲ့တာဒီပါလဲအဝိဇ္ဇာဘယ်တော့ကမသိခဲ့တာလဲအတိတ်ကာလသန္တရာတခြားလုံးကမသိခဲ့တာဒီတော့အဝိဇ္ဇာဒီအခုမှလျှက်ရပြပေါ်ပေါက်လာတဲ့တရားလားအတိတ်တုန်းကတည်းကပေါ်လာခဲ့တဲ့တရားလ
ား
အကုန်ပါလျှက်ရပြကိုယ်စီရောက်လာတဲ့တရားမဟုတ်ဘူးအတိတ်တန်တရာတစ်ချောင်းလုံးကတည်းကကိုယ်စီမှာအရင်မဲကြီးတစ်ပွဲအမြဲတမ်းလွှမ်းမိုးလာခဲ့တဲ့တရားကြီးနော်အဲဒီတော့ကောင်းတာလုံးလုံးကောင်းကျိုးပေးမယ်ဆိုပေမဲ့လို့လည်းပဲအဲ့ဒီကောင်းကျိုးဆိုတာဟာဒုက္ခသစ္စာဆိုတဲ့ကောင်းကျိုးပါပဲလို့မသိခဲ့တာကအဝိဇ္ဇာအဲဒီလိုမသိခဲ့တဲ့အတွက်အဲဒီကောင်းကျိုးတွေရအောင်ပြုလုပ်ခဲ့တာကသင်္ခါရအဲဒီသင်္ခါရထဲမှာဘယ်လိုတွေရှင်တွဲနေတယ်လဲလို့မေးတော့ကောင်းကျိုးတွေလိုချင်တဲ့တဏှာပြုလုပ်တော့ကလည်းလိုချင်လို့ပြုလုပ်တယ်ရလာတော့လည်းရလာလို့ကျင့်တတ်တယ်အဲဒါကတဏှာအဝိဇ္ဇာရဲ့တဏှာရဲ့အဲ့ဒီနှစ်ပါးခြံရံထားတဲ့ကံဘယ်တော့ကလုပ်ခဲ့တာလဲဘလူတွေခြံရံပြီးတော့ပြုလုပ်ခဲ့တော့အဝိဇ္ဇာနဲ့တဏှာခြံရံပြီးတော့ပြုလုပ်ခဲ့တယ်အဲ့ဒီလိုပြုလုပ်ခဲ့တဲ့အားလျော်စွာအခုချိန်ကမှဒီခန္ဓာတွေမရဘူးလားရခန္ဓာတွေရတယ်ခန္ဓာတွေရတဲ့အခါကျတော့မင်းပြီးတော့ကလောလောဆယ်ပြစ္ဆုတ်ပါမှာမှဒီခန္ဓာအကြောင်းသိအောင်ကြိုးစားနေကြတယ်ဝိပဿနာရှုနေကြတယ်။ဟောခန္ဓာသရဘယ်လိုဟာတော့ယုတ်သရဘယ်လိုဟာတော့နာသရဘယ်လိုဟာတော့အနိစ္စသရဘယ်လိုဟာတော့ဒုက္ခသရဘယ်လိုဟာတော့အနတ္တသရဘယ်လိုဟာတော့သုံးသပ်နေတဲ့ဆင်ញင်နေတဲ့ပွားများနေတဲ့လိလာနေတဲ့အမျိုးမျိုးသောဤတွင်နဲ့အနိစ္စဒုက္ခအနတ္တအကြောင်းကိုသိအောင်ကြိုးစားနေတဲ့အဲ့ဒါကိုဝိပဿနာရှုနေကြတယ်မဟုတ်လား။အဲဒီလိုဝိပဿနာရှုနေကြပြီမဲ့လို့လည်းပဲဘုန်းတော်ပရိသတ်တွေယနေ့လွယ်လွယ်နဲ့အနိစ္စကိုမြင်နိုင်ရလားမေးတော့မမြင်နိုင်ကြဘူးဖြစ်နေတယ်ဒုက္ခဆိုတဲ့သဘောကိုလည်းလွယ်လွယ်နဲ့မြင်နိုင်သလားမေးတော့လည်းမမြင်နိုင်ကြဘူးအနတ္တရဲ့သဘောကိုလွယ်လွယ်နဲ့မြင်နိုင်သလားမေးတော့လည်းပဲမမြင်နိုင်ကြဘူးမမြင်နိုင်ဘူးဆိုတော့ဝိပဿနာဖြစ်ကိုမဖြစ်ကြဘူးနော်အနိစ္စဒုက္ခအနတ္တမြင်မှဝိပဿနာဖြစ်တာမဟုတ်လားအခုအနိစ္စဒုက္ခအနတ္တမမြင်နိုင်တော့ဝိပဿနာဖြစ်ရလားဝိပဿနာမဖြစ်ကြဘူးဘာဖြစ်လို့ဝိပဿနာမဖြစ်တယ်လဲဆိုရင်အခုနပြောတဲ့အနိစ္စဒုက္ခအနတ္တကိုမမြင်နိုင်လို့ဘာဖြစ်လို့အနိစ္စဒုက္ခအနတ္တကိုမမြင်နိုင်တယ်လဲမေးဟောအတိတ်သာသနာတစ်ချောင်းလုံးကတည်းကဘဝဆက်ဆက်ဖုံးလွှမ်းလာခဲ့တဲ့အဝိဇ္ဇာဘဝဆက်ဆက်ခါကနေပြီးတော့အရင်မဲကြီးတစ်ဖွဲ့လွှမ်းမိုးလာခဲ့တဲ့အဝိဇ္ဇာအဲ့ဒီအဝိဇ္ဇာကအတိတ်ကာလကလွှမ်းမိုးလာခဲ့တာအခုဘဝလည်းလိုက်ပြီးတော့မလွှမ်းမိုးဘူးလားလွှမ်းမိုးအခုရလာတဲ့ခန္ဓာ၅ပါးသည်တဲ့တဲ့ပြောပါဆိုရင်တော့သင်္ခါရရဲ့အကျိုးဆက်ကိုပြောမှာပေါ့ဟုတ်တယ်မလားသင်္ခါရဖြစ်เสียခန္ဓာဘယ်နှပါရလာတဲ့ခန္ဓာ၅ပါးသည်ဘယ်လိုကြောင့်ရအတိတ်သင်္ခါရကြောင့်ရတာမမှန်ဘူးလားမှန်လားဒါပေမဲ့အဲ့ဒီသင်္ခါရနောက်မှာဘယ်လိုကအရေးမဲခြင်းနဲ့ထိုးထားတော့အဝိဇ္ဇာကအဝိဇ္ဇာအရေးမဲခြင်းနဲ့ထိုးထားခဲ့တယ်မဟုတ်လားအဲ့ဒီတော့သင်္ခါရကြောင့်ခန္ဓာ၅ပါးရတယ်ဆိုတာတဲ့အဝိဇ္ဇာကြောင့်ရတယ်ဆိုတာကပို့ပြီးတော့မမှန်ဘူးလားမှန်ပါပါဘုရားဒ
ဒီခန္ဓာငါးပါးသည်တဏှာနဲ့လိုချင်လို့ရလာပါတယ်ဆိုတာတဲ့အဝိဇ္ဇာမသိခဲ့လို့ရလာတယ်ဆိုရင်ပို့ပြီးတော့မမှန်ဘူးလားမှန်ဒီတော့အဝိဇ္ဇာရဲ့သဘာဝဟာအတိတ်တုန်းကလည်းပဲရှိခဲ့ဘူးတဲ့အတိတ်တုန်းကရှိခဲ့ဘူးတဲ့အတိတ်တုန်းကအဝိဇ္ဇာဆိုတဲ့ကြောတော့ကရှိလို့ယခုပြစ္ဆုတ်ဘဘဝမှာခန္ဓာငါးပါးလာရတယ်ဒီတော့ဒီခန္ဓာငါးပါးသည်တေခါရကြောင့်ဖြစ်တယ်ပဲပြောပြောတဏှာကြောင့်ဖြစ်ပင်ဖြစ်တယ်ပဲပြောပြောမူရင်တဘာဝကအဝိဇ္ဇာကြောင့်ဖြစ်တယ်ဘယ်လိုရောဖြစ်တာလဲအဝိဇ္ဇာကြောင့်ဖြစ်တယ်ဒီလိုမဟုတ်လားအဝိဇ္ဇာကြောင့်ဖြစ်တာဆိုတော့အဝိဇ္ဇာကမိဘတပည့်သဘောထားမယ်ဆိုရင်ရလာတဲ့ခန္ဓာ၅ပါးကသာသမီပေါ့ဟုတ်ရလားဒီတော့ဟောဒီခန္ဓာ၅ပါးဒီဘယ်လိုရသာသမီတော့အဝိဇ္ဇာရဲ့သာသမီဒီလိုလေးရှင်းရှင်းလေးလေးမှတ်လိုက်ပါနော်အဝိဇ္ဇာရဲ့သာသမီအဝိဇ္ဇာပို့ပေးထားလို့ရောက်လာရတဲ့ခန္ဓာ၅ပါးအဝိဇ္ဇာကပြုပြင်ဖန်တီးပေးထားလို့သင်္ခါရမတဆိတ်ပြုပြင်ဖန်တီးပေးထားလို့ရလာတဲ့ခန္ဓာ၅ပါးဒါကြောင့်ဟောဒီခန္ဓာ၅ပါးသည်အဝိဇ္ဇာရဲ့သာအဝိဇ္ဇာရဲ့သမီအဝိဇ္ဇာကမွေးထုတ်ပေးထားတဲ့သာသမီတွေဟုတ်တယ်နော်အဝိဇ္ဇာကမွေးထုတ်ပေးထားတဲ့သာသမီတွေဒါလေးကိုမြင်အောင်ကြည့်ဒီလိုမဟုတ်လားအဲ့ဒါတော့မြင်အောင်ကြည့်လိုက်တဲ့အခါကျတော့ခွန်ကြီးတို့ပရိသတ်တွေဒီနေ့ခွန်ကြီးတို့ပရိသတ်တွေကဟောရိခန္ဓာ၅ပါးရဲ့အကြောင်းကိုသိချင်လို့စူးစမ်းပြီးတော့ကြည့်နေကြတယ်နော်ခန္ဓာ၅ပါးရဲ့အကြောင်းကိုစူးစမ်းပြီးတော့ကြည့်နေကြအဲ့ဒီခန္ဓာ၅ပါးသည်ဘယ်လိုကြောင့်ဖြစ်လာတဲ့ခန္ဓာ၅ပါးလဲမေးရင်အဝိဇ္ဇာကြောင့်ဖြစ်လာတဲ့ခန္ဓာ၅ပါးအဝိဇ္ဇာပုံပေးလိုက်လို့ရောက်လာတဲ့ခန္ဓာ၅ပါးအဝိဇ္ဇာမွေးထုတ်ပေးလို့ဖြစ်လာတဲ့ခန္ဓာ၅ပါးအဝိဇ္ဇာရဲ့သာသမီနော်ဒီတော့အဝိဇ္ဇာဆိုတဲ့မိဘများကဟောဒီခန္ဓာ၅ပါးကြီးကိုသူ့မျက်စိအောက်ကနေအပြောက်ခံရမှာလွယ်လွယ်နဲ့အပြောက်မခံနိုင်ဘူးသူလည်းအောက်ကနေပြီးတော့ဟောရိခန္ဓာ၅ပါးကြီးဖြတ်တော်မှသူသိစိုးရင်လည်းအဲလိုစိုးရင်တဲ့အခါကျတော့အဝိဇ္ဇာသည်အတိတ်ကာလတုန်းကလည်းပဲဒီခန္ဓာ၅ပါးကြီးဖြစ်အောင်သူဖန်တီးပေးခဲ့တယ်။ယခုပစ္စုပန်ဘဝရောက်လာပြန်တော့လည်းပဲအဝိဇ္ဇာကဒီတိုင်းမနေဘူး။ဟောရိခန္ဓာ၅ပါးကြီးကိုမင်းတို့လွယ်လွယ်နဲ့မတွေ့ပါစေနဲ့ဒီလိုတိတ်ပဲဟုတ်တယ်မဟုတ်လားမင်းတို့ဘလောက်ပဲအနိစ္စမြင်အောင်ကြည့်ကြည့်ဒုက္ခမြင်အောင်ကြည့်ကြည့်အနတ္တမြင်အောင်ကြည့်ကြည့်ဟောဒီခန္ဓာ၅ပါးကြီးအကြောင်းကိုသိအောင်မင်းတို့ဘလောက်ပဲကြိုးစားကြိုးစားငါရဲ့သာသမီတွေကိုမင်းတို့လွယ်လွယ်နဲ့သိကိုမပေးနိုင်ဘူးမပြောတော့လဲပြောပြီတကယ်ဆိုဘလူကနေနှမ်းပြီးတော့အုပ်ချုပ်ထားလဲအဝိဇ္ဇာကနေနှမ်းပြီးတော့အုပ်ချုပ်ထားတာဟုတ်တယ်မလားဘလူကနေနှမ်းပြီးတော့အပေါ်ကနေဖုံးလာပေးတာလဲအနိစ္စကိုအနိစ္စလို့မမြင်အောင်ဟုတ်တယ်မလားဘယ်လိုကနေအောင်ချုပ်ပေးတာလဲဒုက္ခကိုဒုက္ခလို့မမြင်အောင်အနတ္တကိုအနတ္တလို့မမြင်အောင်ဒီတော့အတိတ်ကာလတုန်းကဝိညာဉ်ဆိုတဲ့တရားထင်ရှားရှိခဲ့ဘူးပဲမလို့ဘူးပဲမဲ့လို့လည်းပဲအဲဒီဝိညာဉ်ဆိုတဲ့တရားဒီအတိတ်ကာလကအတိတ်ကာလမှာပဲသူနေခဲ့တာဟုတ်ရဲ့လားဘယ်ထိလိုက်လာတော့ပြစ္ဆုတ်ပန်တည်သူလိုက်လာတယ်ဟုတ်လားအဲ့ဒါကြောင့်မလို့ပရိစ္ဆသမုပ္ပတ်ဒီမှာစဝိုင်းတိုင်းပြောမယ်ဆိုလို့ရှိရင်အဝိဇ္ဇာသင်္ခါရသည်တခြားလားအတိတ်ကြောင့်တရားလားအတိတ်ကြောင့်တရားအတိတ်ကြောင့်တရားအတိတ်ကြောင့်တရားပဲမဲ့လို့အတိတ်ကိုအတိတ်မှာပဲထားခဲ့လို့မရဘူးနော်အဝိဇ္ဇာကိုအတိတ်မှာပဲထားခဲ့လို့မရဘူးသင်္ခါရကိုအတိတ်မှာပဲထားခဲ့လို့မရဘူးသို့တော့ဒီမျက်နှာဖုံးအသည့်တစ်မျိုးနဲ့ပြစ္ဆုတ်ပန်ဘဝကိုလိုက်လာနေတယ်ဘိုင်းတော်ပရိသတ်တွေသွားလေရလာလေရနောက်တကောက်ကောက်ဘလူတွေလိုက်လာနေလဲအဝိဇ္ဇာလိုက်လာနေတယ်ဒီလိုမှတ်ပါနော်သင်္ခါရသရကတော့သူရဲ့တပည့်တပန်းမှာပဲဟုတ်တယ်မဟုတ်လားအဓိကပုဂ္ဂိုလ်ကအဝိဇ္ဇာဒါကြောင့်မလို့အဝိဇ္ဇာတရားသည်အတိတ်ကာလမှာရှိခဲ့ဘူးတဲ့ဆိုပေမဲ့အတိတ်ကာလမှာပဲပြီးဆုံးသွားပြီလို့မထင်ပါနဲ့မိမိတို့သွားလေရနောက်တကောက်ကောက်လိုက်ပြီးတော့အဝိဇ္ဇာကကြိုးကင်ထားတယ်။ကိုသိကျင်တဲ့ຢာတွေမသိအောင်ဝိဇ္ဇာကလိုက်ပြီးတော့ဖုံးကွယ်ထားတယ်။ဒါလေးကိုသဘောပေါက်ပေးလိုက်ပါနော်။ အရိဒဝိဇ္ဇာရဲ့လောင်းရင်မကင်းသမျှကလပ်ပတ်လုံးခွင်တော်ပြိတ္တရဲ့ယနေ့ခန္ဓာ၅ပါးကိုလည်းမသိအနိစ္စလည်းမသိဒုက္ခလည်းမသိအနတ္တလည်းမသိအနိစ္စဒုက္ခအနတ္တမှမသိဘူးဆိုရင်ဝိပဿနာဖြစ်ပါမလားဖြစ်ပါဘူးဗျာဝိပဿနာဉာဏ်မဖြစ်ဝိပဿနာမဖြစ်ဘူးဆိုရင်ဝိဇ္ဇာမဖြစ်ဘူးပေါ့အဲဒါကြောင့်ယနေ့ခွင်တော်ပြိတ္တရဲ့ရေဒီကြီးလောဝမှာကအဝိဇ္ဇာမသိဝိဇ္ဇာစီတို့ရောက်အရေကြီးကြိုးပမ်းရမယ်ဟုတ်လားအဝိဇ္ဇာစီကနေဝိဇ္ဇာစီတို့ရောက်အရေကြီးကြိုးပမ်းရမှာပေါ့အရဏပတ်ပြီးတော့ဘုန်းကြီးတို့တာရကလေးတွေပြောရမယ်ဆိုရင်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ကကာလတုန်းကပတ္တစာရာဆိုတာကြပ်ဖို့ပါလိမ့်မယ်ပတ္တစာရီလို့လည်းခေါ်တယ်ပတ္တစာရာလို့လည်းခေါ်တယ်ဇာလကအလုံးသိပြီးသားမလို့ကျေတော့မပြောလို့ပါဘူးပတ္တစာရာသည်သူလည်းပဲခင်မမေဘုရားတို့ကဲ့သို့အမတန်ချောင်းအမတန်လှတယ်လို့သတင်းကြည့်ပါတယ်ခင်မမေဘုရားကတော့ရှင်မရင်သမီးသူကတော့ရိုးရိုးတထေးကြီးတယောက်ရဲ့သမီးဖြစ်ပါတယ်တထေးကြီးတယောက်ရဲ့သမီးကနေပြီးတော့သူ့အိမ်မှာခိုင်းစင်နေတဲ့ကြုံကလေးတယောက်လို့အိမ်တော်ယတကျသွားတော့တာကလေးနှစ်ယောက်မွေးတယ်အမတန်ချစ်မြတ်နိုးလာတဲ့သူ့ရဲ့ခင်ပွန်းအမတန်ချစ်မြတ်နိုးလာတဲ့သူရဲ့သားနှစ်ယောက်သူစိတ်ထဲမှာချစ်လို့မဝတဲ့ပုံကိုယ်တွေချစ်တာတရားတရားလားတဏှာတရားလားဟုတ်ပြီချစ်တာကတဏှာတရားဒီလိုမလားသူနဲ့တူနေနေတဲ့ပုံကိုယ်တွေကခင်ပွန်းကတစ်ယောက်သားကနှစ်ယောက်အားလုံးပေါ်တော့ဘယ်တယောက်ပါလဲသုံးယောက်သူရဲ့တာဝတိမြို့မှာကြံခဲ့တဲ့အကိုတွေလည်းရှိတယ်မိဘတွေလည်းရှိတယ်ဒါတွေကတော့လောလောဆယ်သူနဲ့အတူတူမရှိဘူးသူနဲ့အတူတူရှိတာကခင်မွန်းရဲ့သားနှစ်ယောက်ပဲအင်မတန်ချစ်မြတ်နိုးလာတဲ့ပုဂ္ဂိုလ်တွေဒီတော့ဘုန်းတော်ပရိသတ်တွေဒီနေရာမှာစဉ်းစားကြည့်သားပဲပြောပြောသမီးပဲပြောပြောဇနီးခင်ပွန်းပဲပြောပြောအဲ့ဓာတွေဒီကြလားခန္ဓာ၅ပါးလားခန္ဓာ၅ပါးသားသမီးဇနီးခင်ပွန်းတာခန္ဓာ၅ပါးဖြစ်တာမဟုတ်သေးဘူးသူရဲ့တန်တံမှာလည်းပဲခန္ဓာဘယ်နှပါးလဲခန္ဓာ၅ပါးပဲဒီလိုမဟုတ်လားအဲ့ဒီခန္ဓာ၅ပါးဘယ်လိုပေးလို့ရထားတာလဲမေးရင်အဝိဇ္ဇာပေးလို့ရထားတာအဝိဇ္ဇာရဲ့သားသမီးတွေနော်သူကတော့သူရဲ့သားကလေးကိုသူသားလို့သူထင်နေတယ်တကယ်တမ်းကျတော့အဲ့ဒီသားကသူရဲ့သားလားအဝိဇ္ဇာကြောင့်ဖြစ်လာတဲ့သားလားသေးသေးချာချာစဉ်းစားကြည့်ပေါ့နော်အဝိဇ္ဇာမကင်းလို့ဖြစ်လာတဲ့သားအဝိဇ္ဇာမကင်းတော့တဏှာလည်းမကင်းဘူးအဝိဇ္ဇာတဏှာနှစ်ပါးကနေပြီးတော့တစ်ဆင့်ဖန်တီးပေးလိုက်တာသင်္ခါရဆိုတဲ့ကာယကဝစီကမနောကံနေမဖြစ်ဘူးလားဖြစ်အဝိဇ္ဇာမသိမှုရဲ့သင်္ခါရတဏှာဆိုတဲ့သာယတ္တမနေတတ်မှုရဲ့သင်္ခါရကမ္မဘဝဆိုတဲ့ပြုလို့အားထုတ်မှုရဲ့အဲ့ဒီတရားသုံးမျိုးပေါင်းစပ်လိုက်တဲ့အတွက်ဇနီးဆိုတာလည်းဖြစ်လာတာပဲခင်ပွန်းဆိုတာလည်းဖြစ်လာတာပဲသားဆိုတာလည်းဖြစ်လာတာပဲသမီးဆိုတာလည်းဖြစ်လာတာပဲဒီတော့သားသမီးဇနီးခင်ပွန်းဆိုတဲ့အနေထားမျိုးဖြစ်လာတာဒီပင်လည်းအဝိဇ္ဇာကြောင့်ကင်းသလားမကင်းဘူးလားတဏှာကြောင့်ကင်းသလားမကင်းဘူးလားမကင်းပါဘူးလောကကြီးမှာနော်လောကကြီးထဲမှာဝိဇ္ဇာတဏှာသည်ပင်မအကြောင်းတရားတွေပဲအဲ့ဒီဝိဇ္ဇာနဲ့အဲ့ဒီတဏှာမကင်းနိုင်ကြလို့ဘဝသံသရာတစ်ချောင်းလုံးမှာသားရဲ့သမီးရဲ့ဇနီးရဲ့ခင်မွန်းရဲ့ဆွေရဲ့မျိုးရဲ့ဒီလိုဖြစ်လာကြတာပေါ့ဘာမကင်းလို့တော့အဝိဇ္ဇာတဏှာမကင်းလို့ဖြစ်လာကြတာဟုတ်တယ်မဟုတ်လားဒီနေရာမှာဘုန်းတော်ပရိသတ်တွေဘုန်းကြီးဒိဋ္ဌိအကြောင်းထက်မပြောဘူးဟုတ်တယ်မဟုတ်လားဘာဖြစ်လို့ဒိဋ္ဌိအကြောင်းထက်မပြောသလဲမေးရင်ဒိဋ္ဌိဆိုတာကအပေါ်ရကိလေသာပဲရှိသေးတာဒိဋ္ဌိတရားပယ်တတ်ယုံတဲ့သာသမီဆိုတာဟာဘယ်တော့မှရပ်မသွားဘူးဝိသကတော့ဘယ်လိုကြည့်ဟုတ်ရဲ့လားဝိသကဒိဋ္ဌိကိလေသာမပယ်တာဘုလားပယ်တာလားပယ်တတ်မယ်ပယ်တတ်냐ဆိုလဲသာသမီတွေမပွားစီဘုလားပွားစီဘာရှိလို့တော့အဝိဇ္ဇာနဲ့တဏှာရှိလို့ဒီလိုမဟုတ်လားအဲဒါကြောင့်သာသမိဇနီးခင်ပွန်းရဲ့လို့ဝိသခာမှာဖြစ်လာခြင်းသည်တခြားရှိလို့လားအဝိဇ္ဇာတဏှာရှိလို့အဝိဇ္ဇာတဏှာရှိလို့နော် အဲ့ဒါကြောင့်သာသမိဇနိခေမောဆိုရသည်ဘယ်လိုကနေပေါ်ဖွားလာတဲ့ပုဂ္ဂိုလ်တွေလည်းလုံမရဝိဇ္ဇာနဲ့တဏှာကပေါ်ဖွားလာပေမကတော့ဝိဇ္ဇာပေါ့နော်ဝိဇ္ဇာကနေပေါ်ဖွားလာတဲ့တဏှာကနေပေါ်ဖွားလာတဲ့သရမတစ္ဆေကာယကဝစီကမနောကအဲ့ဒီကနေပေါ်ဖွားလာတဲ့အခါကျတော့သာသရာဖြစ်လာတဲ့သမိဇရာဖြစ်လာတဲ့ဇနိခေမောဆိုရမပြေဘူးလားဖြစ်အဲ့ဒီလိုဖြစ်လာတယ်နော်အဲ့ဒီလို ဟုတ်တယ်မလားခင်မွန်လည်းဆုံးသားတွေလည်းဆုံးခင်မွန်ကတော့ဇန်လာရအာလုံးသေးတဲ့အတိုင်းမကဲလို့ဆုံးသွားတယ်သားနှစ်ယောက်ကတော့တစ်ယောက်ကရင်းနစ်လို့ဆုံးသွားတယ်တစ်ယောက်ကစွန့်ချီလို့ဆုံးသွားတယ်သားတွေလည်းဆုံးခင်မွန်လည်းဆုံးနော်နောက်ဆုံးတောင်းထီမြို့ကြီးမှာကြံခဲ့တဲ့သူရဲ့မိဘတွေတော်မှပဲလေချင်းမိုးချင်းကြိုက်လို့အိမ်နေပျော်တဲ့အခါသူတို့လည်းဆုံးသွားတာပဲနော်အားလုံးဆုံးသွားတာအဲဒီလိုအားလုံးဆုံးသွားတဲ့အချိန်မှာပတ္တစာရီတီစိတ်တွေဖောက်ပြန်ပြီးတော့ရွတ်တုတ်တိဘဝတို့မရောက်ဘူးလားရောက်ဘာမသိလို့လဲဘာရှိနေလို့လဲဘာရှိလို့လဲဘာမရှိလို့လဲရှိတာကအဝိဇ္ဇာမရှိတာကဝိဇ္ဇာဒီလိုမလားဒါကိုသုံးသပ်တတ်ဖို့လိုပါတယ်နော်ပဒါစာရာရဲ့တန်တမဘာမရှိလို့လဲမေးတော့ဝိဇ္ဇာမရှိလို့ဘာတွေရှိနေလို့လဲအဝိဇ္ဇာရှိနေလို့နော်ဝိဇ္ဇာကမရှိအဝိဇ္ဇာကရှိမရှိတဲ့တာရှိနေတယ်ရှိတဲ့တာမရှိဘူးမြတ်စွာဘုရားသခင်ကရမေကြီးကအဲ့ဒါနဲ့ပတ်သက်ပြီးတော့နေရာတည်းနေရာမှာဟောထားတာရှိပါတယ်အနိစ္စနိစ္စပညာတိအနိစ္စနိစ္စပညာယဩမာတန္တိတိနေတိနေဒုက္ခဒုက္ခပညာယဩမာတန္တိတိနေတိနေနတ္တယအနတ္တနိအတ္တပညာယဩမာတန္တိတိနေတိနေအတုပိသုမပညာယဩမာတန္တိတိနေတိနေဒုက္ခကြီးထဲမှာရှိနေတဲ့ပုဂ္ဂိုလ်ဒီဟာတဲ့အနိစ္စကိုနိစ္စလို့ထင်နေတယ်အဲဒီလိုထင်နေတဲ့အတွက်နေ့စဉ်နေ့စဉ်ယုတ်တိဘဝတော့ရောက်နေကြတယ်ဒုက္ခကဒုက္ခလို့ထင်နေတယ်အရာကြောင့်မလို့နေစဉ်နေစဉ်ရုပ်သွချင်းဘဝတို့ရောက်နေကြတယ်အနာတ္တကအတ္တလို့ထင်နေတယ်အတ္တဘကဒုက္ခလို့ထင်နေတယ်အရာကြောင့်နေစဉ်နေစဉ်ရုပ်သွတိဘဝတို့ရောက်နေကြတယ်ဆိုတော့မြတ်စွာဘုရားကအနိစ္စဒုက္ခအနတ္တမသိလို့မင်းတို့ယူနေကြတာဒီလိုပြောရမလားအနိစ္စဒုက္ခအနတ္တမသိလို့ယူနေကြတာဆိုတော့မြတ်စွာဘုရားကတော့အနိစ္စဒုက္ခအနတ္တမသိလို့ယူနေတယ်လို့ပြောခဲ့တယ်အဲ့ဒါကဘုန်းကြီးတို့ပရိသတ်တွေအမှန်နဲ့သုံးသပ်ကြည့်လိုက်မယ်ဆိုလို့ရှိရင်နံပါတ်1အဝိဇ္ဇာရှိလို့ယူနေကြတာ။ဘာဖြစ်လို့ယူနေကြတာလဲ?နံပါတ်2ဘာမရှိလို့ယူနေကြတာလဲ?ဝိဇ္ဇာမရှိလို့ယူနေကြတာ။နော်။အဲ့ဒါကြောင့်မဝိဇ္ဇာမှသည်ဝိဇ္ဇာစီတို့ရောက်အောင်သွားကျင်သွား။မသွားရင်တော့ယူပြောင်းမှာမဟုတ်ဘူး။ဟုတ်တယ်မလား?ပုရိသေနောယသဘာဝပုရိသေနိုင်ပုရိသေနိုင်သည်တရားပုဂ္ဂိုလ်တွေလားယုတ်တနေတဲ့ပုဂ္ဂိုလ်တွေလားဘာရှိလို့တော့ဘာမရှိလို့တော့ဝိဇ္ဇာမရှိလို့နော်သောတာပန်ဖြစ်ခင်နေတဲ့ဝိသကာရောနာတပေတော့အယူပြောက်ရမပြောက်ဘူးဟုတ်တယ်မလားတခြားကြောင့်လားဝိဇ္ဇာမကုန်လို့လားအဝိဇ္ဇာမကုန်တော့အယူပြောက်ရလားအယုံမပြောက်သေးဘူးအယုံမပြောက်သေးတဲ့အတွက်ဝိတာခဆိုလို့ရှိရင်အိမ်တော်ပြုတ်သာသမီပေါင်း30နဲ့200တော့မမွေးဘူးလားမွေးတာနော်သာသမီတွေပွားစီနေခြင်းသည်ဘုန်းကြီးတို့ပရိသတ်တွေသာသမီဘလောက်ပဲပွားပွားပွားလာသမျှသာသမီသည်တခြားလားခန္ဓာ၅ပါးလားဒိဋ္ဌိအမြင်နဲ့ပုဂ္ဂတ္တဝံကာသဓမ္မယောက်ျားမောင်မိတ်မိန်းမမဟုတ်ပါဘူးခန္ဓာ၅ပါးသာဖြစ်ပါတယ်လို့မြင်မြင်မြင်ကြတော့လည်းပဲတဏှာရဲ့ဆက်ကသူ့မှာရှိနေသေးတယ်သားချစ်တဲ့တဏ္ဍာသမီးချစ်တဲ့တဏ္ဍာမိချစ်တဲ့တဏ္ဍာခင်ပွန်းချစ်တဲ့တဏ္ဍာဝိတာခါမှာမရှိဘူးလားရှိအဲ့ဒီတဏ္ဍာရှိနေခြင်းဒီတခြားကြောင့်လားအဝိဇ္ဇာမစင်လို့အဝိဇ္ဇာမစင်လို့ဟုတ်တယ်မလားဝိတာခါတော့အဝိဇ္ဇာမစင်တဲ့အတွက်ယုတ်တုတ်ချင်းဘဝကလွတ်မသွားဘူးယူနေတော့မယ်ဘယ်လောက်ထိယူနေတယ်လဲဒီနေ့ထိယူနေတော့ဘယ်မှာသွားယူနေတယ်လဲနေမန္တရတိဘုံမှာသွားပြီးတော့ယူနေတော့ဒီလိုမလားဘလို့ဆူတောင်းခဲ့တော့ဘုံစင်ဆံပြီးတော့ပရိနိဗ္ဗာန်ပြုပြရစီဘုံစင်ဆံကျင်နေဆိုတဲ့ဒီဘက်ကဘာပြောတာလဲ ဘုန်းကြီးဆန်ကျင်တဲ့တဲ့တွေပဲကအဲ့ဒီအာယုန်တွေကိုတဏှာနဲ့ခံစားပြရသည်ဆိုတဲ့အဓိပ္ပာယ်ဘုရားရောက်အဲ့ဒီအာယုန်သရကလည်းပဲဘုန်းတော်ပရိသတ်တွေခန္ဓာ၅ပါးပါဠိစာလည်းအဲ့ဒါလည်းဒုက္ခသစ္စာတရားကိုပဲပြန်ပြီးတော့ခံစားခြင်းမှအကျင့်၄ပါးသေးတယ်ဆိုတာဟာဝိသကအယူပြောက်လို့လားမပြောက်ဘူးအဝိဇ္ဇာရဲ့လက်ချက်အဝိဇ္ဇာရဲ့တတ္တိအမတ္တပြင်းနေတော့ ဟုတ်တယ်မဟုတ်လားအဝိဇ္ဇာရဲ့တတ္တိမတပြင်းမာတယ်ဝိသကလည်းပုဂ္ဂိုလ်တော်မှပဲအဝိဇ္ဇာရဲ့တတ္တိမကုန်သေးတဲ့အတွက်ဒီနေ့ထိယူမပြောင်းသေးဘူးနော်အထိုင်လည်းရောက်သုံးဆင်းတဲ့သူပဲပြောင်းသေးတယ်လုံးဝအယူဘဝကနေလွတ်မသွားသေးဘူးဒီလိုမဟုတ်လားအဲ့ဒါကြောင့်မလို့မြတ်စွာဘုရားသခင်ကတော့မြတ်ကြီးကပဒါစာရီနဲ့တွေ့တဲ့အခါကျတော့နော်ပရမသော ပဂတိအယူကနေပြီးတော့ပဂတိလူကောင်းဖြစ်အောင်ပရမသောကြိုးစားပေးတယ်ဒါနံပါတ်၄ဖြစ်ပေါ့နော်။ဘာဖြစ်လို့တော့မေးတဲ့အခါကျတော့ပဂတိအယူဘဝမှာမိညာပုညာနိဗ္ဗာန်ချမ်းသာရဖို့ဆိုတာဘယ်လိုမှမျှော်လင့်ချက်မရှိဘူး။အဲဒါကြောင့်မြတ်စွာဘုရားသခင်ကတော့မြတ်ကြီးကပရမသောကြိုးစားလိုက်တာဘာကြိုးစားလဲပဂတိအယူဘဝကနေပြီးတော့ပဂတိလူကောင်းဘဝဖြစ်အောင်ကြိုးစားပေးလိုက်တယ်။ဘယ်လိုကြိုးစားတယ်လဲဟ သတိမပေးဘူးလားပေးလားအဲ့ဒီတော့သတိပေးလိုက်တဲ့အခါကျတော့သူ့ကိုယ်သတိပြန်မလဲဘူးလားလဲလားအဲ့ဒီတော့သတိပြန်လဲလာတဲ့အခါကျတော့မှပတ္တစာရဟာဟာငါဘလို့ဖြစ်နေတာတော့အဝယ်လည်းမရှိပါလားဒါလည်းဘုံလည်းငါရောက်နေပါလားအရှက်တရားတွေဝင်မလားဝင်လားစောစောတော့ငါဒီလိုရှင်မြတ်သူဝင်ခဲ့ရလားမဝင်ခဲ့ဘူးလူဘုံပရိသတ်အလယ်မှာရှက်တရားမရှိဘူးအဝယ်သာမရှိပေမဲ့ရှက်ရကောင်မှမသိဘူးကြောက်ရကောင်မှမသိဘူးသာပဂတိအယူဟုတ်တယ်မလားပဂတိအယူအဝိစာမပါတာကိုရှေ့အောင်မှမသိတာကပဂတိအယူနော်အဝိစာရှိပြင်ရှင်းရတော့လည်းပဲဒုက္ခသစ္စာဖြစ်တဲ့ခန္ဓာကြီးကိုထတ်တလဲလဲလိုချင်ပြီးတော့ဆုတောင်းပြီးတော့တောင်းတပြီးတော့ကိုယ်တို့ပြုတ်နေတာကဒါကအဝိစာအယူဟုတ်တယ်မလားဘာယူလဲသားနဲ့ပြောသမီးနဲ့ပြောဇနီးနဲ့ပြောခင်ပွန်းနဲ့ပြောသားသမီးဇနီးခင်ပွန်းအဲ့ဒီပုံမှာတာယတ္တမဲ့နှစ်သက်နေတာကဘာယူလဲအဝိဇ္ဇာကြောတော့နောက်ကပြုထားတဲ့တဏှာယူဟုတ်တယ်မလားပဒါစာရကအခုပရမဖြစ်နေတာကပဂတိအယူလောကသမှတ်ထားတဲ့ပဂတိအယူဒီလိုမလားအဲ့တော့ပဂတိအယူကနေပြီးတော့မြတ်စွာဘုရားသည်ဘာဖြစ်ရအောင်ပြောင်းပေးလိုက်တော့ပဂရီယုပြအောင်အရင်ဆုံးကြိုးစားပေးလိုက်တယ်ပေါ့သတိထားပါသတိထားပါသတိထားပါသတိထားပါလို့ပြောတဲ့အချိန်မှာသတိလေးပြန်မရဘူးလားညနံပါတ်1ပတိအရေးကြီးတယ်နော်အယုပြအောင်ကြိုးစားတဲ့နေရာမှာနံပါတ်1ပါအရေးကြီးတော့သတိရေးကြီးတယ်အဝိဇ္ဇာဆိုတဲ့အယုပြအောင်ကြိုးစားတဲ့နေရာမှာသတိရေးကြီးတယ်သတိလက်လွတ်သွားမယ်ဆိုလို့ရှိရင်ဒီယုမပြောင်းနိုင်ဘူးဒါကိုပြောခြင်းတယ်ဒီတော့အယုပြအောင်လုပ်နေတဲ့လုပ်ငန်းစဉ်မှာအဝိဇ္ဇာကနေဝိဇ္ဇာစီကိုရောက်အောင်လုပ်နေတဲ့လုပ်ငန်းစဉ်မှာဘာရင်းကြီးတယ်လဲမင်းရင်လဲတတိရင်းကြီးပါတယ်တတိရင်းကြီးပါတယ်တတိမပါလို့မရဘူးဒီလိုမဟုတ်လားအဲဒီတော့မှမြတ်စွာဘုရားသခင်ကရောမြတ်ကြီးကရှင်သမီးလောကမှာဘလောက်ပဲသာသမီးစီခြင်းမလို့ပြောပြပြောကြညာတော့လည်းပဲသာဆိုတာတကယ်မရှိဘူးသမီးဆိုတာမရှိဘူးဇနီးခြင်းမို့ဆိုတာတကယ်ရှိတာမဟုတ်ဘူးကိုယ့်ကိုယ်ကိုငါဆိုတာမရှိဘူးဒုတိယပြောလိုက်တာဒီလိုမဟုတ်လားပရမပြောတော့ကတတိထားပါတတိထားပါတတိထားပါတတိထားပါလို့ပြောတဲ့အချိန်မှာဘာယူပြောက်သွားလဲပဂရီယူပြောက်သွားတယ်ဟုတ်တယ်မလားအရိကဏီမှာတစ်စင်မြတ်စွာဘုရားတခင်ကရောမြတ်ကြီးသည်အဝိဇ္ဇာဆိုတဲ့လောင်းရင်အောက်ကနေလွတ်ထွက်သွားအောင်ပတ္တစာရကိုဘယ်လိုပြောတော့တာမရှိဘူးသမီးမရှိဘူးဇနီးခင်ပေါ့ဆိုတာလည်းမရှိဘူးငါဆိုတာတော့မရှိဘူးဒီလိုမလားဒီတော့ငါဆိုတာတော့မရှိဘူးဆိုတော့ဘုန်းတော်ပရိသတ်ကြီးပထမတတိနော်တတိကတရားကလေးပဒါစာရာရဲ့သန္တာမှာဝင်နေတဲ့အချိန်မှာမြတ်စွာဘုရားသခင်ကရောမြတ်ကြီးကအဲ့ဒီတတိတရားကလေးနဲ့ဘယ်ကိုကြည့်ခန်းလိုက်တယ်လဲမေးတော့ခန္ဓာကိုကြည့်ခန်းလိုက်တဲ့အတိတ်ပဲခန္ဓာကိုကြည့်ပါလို့တည်းကပြောနေတာတော့မဟုတ်ဘူးဒါပေမဲ့ခန္ဓာကိုကြည့်ခန်းလိုက်တဲ့အတိတ်ပဲနဲ့ရှင်သမီးသားစရာလည်းမရှိဘူးသမီးစရာလည်းမရှိဘူးဇနီးခင်ပွန်းစရာလည်းမရှိဘူးဟုတ်တယ်မဟုတ်လားသားသမီးသားစရာမရှိသမီးစရာမရှိသတင်းခင်မောစရာမရှိဘူးဆိုတော့ စိတ်ကသားစီကအယုံဒီကောင်ပြုနေမယ်ဇနီးစီအယုံဒီကောင်ပြုနေမယ်ပုဂ္ဂိုလ်တရပါစီအယုံဒီကောင်ပြုနေမယ်ဒီနေရာမှာမြတ်စွာဘုရားသခင်ကရမကြီးကပင်မဖြစ်တဲ့ကိုယ့်ရဲ့တဏ္ဍာကိုအယုံပြုခြင်းနဲ့အယုံပြုခြင်းနဲ့အပြင်းအပဖြစ်တဲ့သရဝရခန္ဓာကိုအယုံပြုခြင်းနှစ်မျိုးအဲ့ဒီနှစ်မျိုးထဲမှာဘယ်ဟာကိုဥစ္စာပေးပြီးတော့ပြောလို့တလဲမရင်မိမိရဲ့ခန္ဓာကိုယ်ကိုအဓိကထားပြီးတော့ကြည့်စေခြင်းတည်းဟုတ်တယ်မလားအဲ့ဒါကြောင့်မလို့သားမရှိသမီးမရှိဇနီးမရှိခင်ပွန်းမရှိအဲ့ဒါတွေကိုတရကပြပြီးတဲ့အခါကျတော့မြတ်စွာဘုရားကဗာပြောတယ်ငါဆိုတာတော့မရှိဘူးချစ်သမီးကောင်းကောင်းပြောကြပါစို့လို့ရှိရင်ငါဆိုတာတော့မရှိဘူးငါဆိုတာတော့မရှိဘူးဆိုတော့လူတိုင်းလူတိုင်းဒီကိုယ်ကောငါလို့မတတ်မှာဘူးလားတတ်မှာထားလားတတ်မှာထားတယ်မို့လားသားမရှိသမီးမရှိဆိုတော့သားကြီးသမီးကြီးဇနီးကြီးခင်ပွန်းကြီးပြီးတော့အပြင်ပဗိဓာကိုအာယုံပြုပြီးတော့ကြည်နေရင်သာမရှိဘူးဆိုတာလဲစိတ်ထဲမှာသိပ်ပြီးတော့သဘောမပေါက်ဘူးသမီးမရှိဘူးဆိုတာလဲစိတ်ထဲမှာသိပ်ပြီးတော့သဘောမပေါက်နိုင်ဘူးဒါပေမဲ့အဲ့ဒီတော့သဘောမပေါက်နိုင်တာဘာဖြစ်လို့သဘောမပေါက်နိုင်တယ်လဲမေးတော့ဘုန်းကြီးပရိသတ်တွေဘယ်လိုစဉ်းစားမလဲငါဆိုတဲ့အပေါ်မှာသဘောမပေါက်လို့ငါသားအပေါ်မှာသဘောမပေါက်တာပေါ့ဒီလိုမဟုတ်လားတနည်းအားဖြင့်ပြောရင်ငါရှိလို့ငါသားရှိတာပေါ့ငါရှိလို့ငါသမီးရှိတယ်ငါရှိလို့ငါဇနီးရှိတယ်ငါရှိလို့ငါခင်ပွန်းရှိတယ်ငါရှိလို့ငါရဲ့ဆွေရဲ့မျိုးရဲ့မိရဲ့ဖရဲ့ရှိတာမဟုတ်လားဒီလိုမဟုတ်လားအဲ့ဒီအချက်ကိုအဓိကထားပြီးတော့မြတ်စွာဘုရားသခင်ကရမကြီးကကြည်စီခြင်းတဲ့အတွက်နောက်ဆုံးအချက်ဘာပြောလိုက်လဲငါဆိုတာမရှိဘူးနော်သားမရှိသမီးမရှိဇနီးမရှိခင်ပွန်းမရှိဆိုတာကိုသိစေချင်ပါတယ်ဆိုရင်အရင်ဆုံးဘာကိုယဉ်ကြည့်ရမလဲ။သားကြောင့်သမီးကြောင့်ဇနီးကြောင့်ခင်ပွန်းကြောင့်သဘောပေါက်စေချင်ပါတယ်ဆိုရင်အရင်ဆုံးဘာကြောင့်သဘောပေါက်အောင်ကြိုးစားရမလဲ။ငါအကြောင်းကိုသဘောပေါက်အောင်ကြိုးစား။ဟုတ်တယ်မလား။အဲ့တော့သားကြောင့်တော့မစဉ်းစားသမီးကြောင့်တော့မစဉ်းစားအရင်ဆုံးဘာစဉ်းစားရမလဲ။ငါဆိုတာကိုယဉ်စဉ်းစားစားငါဆိုတာဘာမှတော့ဘာမှရှိတယ်လဲဘယ်ဟာကိုငါလို့ပြောတယ်လဲ။ဆိုင်ပြီးတော့ကြည်လိုက်တဲ့အခါတော့ခန္ဓာကိုယ်ဆိုင်ပြီးတော့ကြည်လိုက်တဲ့အခါကျတော့ငါနဲ့တွေ့တာတွေ့တာလားငါမဟုတ်တဲ့ယုံနဲ့တွေ့တာလားငါမဟုတ်တဲ့ယုံနဲ့တွေ့တာဟုတ်ရဲ့လားငါနဲ့တွေ့တာမတွေ့ဘူးနော်ဘာတွေ့လဲငါမဟုတ်တဲ့ယုံနဲ့မတွေ့ဘူးလားတွေ့တယ်အဲ့ဒီလိုတွေ့ဖို့ရန်အတွက်ဘယ်ဆင့်နေဖြတ်တက်လာခဲ့ရတယ်လဲမင်းနံပါတ်၁တတိဆင့်နံပါတ်၁ဘာလဲဒီတော့အဝိဇ္ဇာရဖုံးလာမှုကိုနံပါတ်၁အဝိဇ္ဇာရဖုံးလာမှုကိုဖယ်ရှားနိုင်အောင်ကြိုးစားခဲ့တာကနံပါတ်၁တတိယဆင့်တတိယဆင့်နဲ့ကြိုးစားခဲ့တယ်။အဲဒီတော့တတိယဆင့်နဲ့ကြိုးစားခဲ့တဲ့အတွက်ပဒါစာရယသတ္တမစိတ်တွေပေါက်ပြထွေပြနေတဲ့ဘဝကနေပြီးတော့တည်ငြိမ်တဲ့ဘဝမရောက်လာရောက်။ဟုတ်ပြီနံပါတ်၁ဆင့်နော်။အဲဒီတော့ခန္ဓာရဲ့အကြောင်းကိုသိဖို့အဝိဇ္ဇာရအဝိဇ္ဇာကိုပဲခွာဖို့အဝိဇ္ဇာရဲ့အရေးမဲကြီးကိုတွန်းလှန်နိုင်မှုဆိုလို့ရှိရင်အရင်ဆုံးရှိတဲ့တရားသည်တတိတရား။ဘာတရားလဲ?တတိတရား။ဟုတ်ပြီတတိတရား။ရှိတဲ့တရားကတတိ။ရှိတဲ့တရားကခန္ဓာ။ဘာလဲ?ရှိတဲ့တရားကတတိ။ရှိတဲ့တရားကခန္ဓာ။ခန္ဓာကိုစိုက်ကြည့်လိုက်တဲ့အခါကျတော့စိုက်ကြည့်လိုက်တာကသမာဓိ။ဒီလိုမဟုတ်လား?ရှင်းတဲ့တရားကတတိရှင်းတဲ့တရားကဘာလဲခန္ဓာခန္ဓာကိုတတိနဲ့ကြည့်လိုက်တဲ့အခါကျတော့တတိထားယုံထားရမှလားစိုက်ကြည့်ရပဋ္ဌာစာရအဲ့ဒီလိုကြည့်တာနော်ပௌဒ္ဓမတိတေနမတိဆိုရသာမရှိသမိမရှိဇနီးမရှိခမုတ်မရှိဒီလောက်ပြောယုံတဲ့ပဋ္ဌာစာရရဲ့သတ္တမအဝိဇ္ဇာအရင်မဲ့လွတ်သွားတယ်လို့မထင်နဲ့ဟုတ်တယ်မလားအဝိဇ္ဇာဆိုတဲ့အရင်မဲကြီးကနေပြီးတော့ဝိဇ္ဇာဆိုတဲ့အလင်းစိတ်ကိုပေါက်အောင်ကြည့်ဖို့ဆိုတာကနံပါတ်၄မှာရှိရမလဲတတိရှိရမယ်ပထမဆုံးမြတ်စွာဘုရားသခင်ကရမကြီးကပဋ္ဌာစာရကိုတတိလေးလည်လာအောင်ကြိုးစားပေးလိုက်တယ်အဲဒီလိုတတိလေးလည်လာတဲ့အခါကျတော့မှသာမရှိဘူးသမီးမရှိဘူးတတိထားသွားတယ်အော်ဟုတ်သားပဲသာသမီးသားဆိုတာလည်းမရှိဘူးတဲ့သမီးဆိုတာလည်းမရှိဘူးတဲ့ဇနီးခင်ပွန်းဆိုတာလည်းမရှိဘူးတဲ့ဒါကတတိထားရုံနဲ့ထားသေးတာနော်နောက်ဆုံးပြောလိုက်တဲ့အခါကျတော့ဗာပြောလိုက်တယ်ကောင်းကောင်းပြောကြပါစို့ဆိုရင်ငါစရာလည်းမရှိဘူးငါစရာလည်းငါစရာလည်းမရှိဘူးဆက်ရောက်တဲ့အခါကျတော့တတိထာယုံနေထားတာလားစိုက်ပြီးတော့ကြည့်လိုက်တာလားစိုက်ပြီးတော့ကြည့်လိုက်တာကဘာလဲန တမာရီဖြစ်သွားပြီ။ဘာဖြစ်သွားလဲ?ဒီတော့အဝိဇ္ဇာရဲ့အပေါင်ရိပ်အရင်မဲကြီးကိုတွန်းတက်နိုင်မို့ဆိုတာဘုန်းကြီးပရိသတ်တွေလွယ်လွယ်နဲ့ရမယ်လို့မထင်နဲ့။ဟုတ်တယ်မလား?အနေဆာကနေနေဆာကနေနေဆာလို့ထင်ကနေအနေဆာဆိုတဲ့အမြင်ရအောင်ဒုက္ခဆိုတဲ့ထင်ဒုက္ခဆိုတဲ့ထင်ကနေဒုက္ခဆိုတဲ့အမြင်ရအောင်အတ္တဆိုတဲ့ထင်ကနေအနတ္တဆိုတဲ့အမြင်ရအောင်ကြိုးပမ်းမှုဆိုတာကဒီတိုင်းဗျာပရကြိုးစားရမှလားနေ့စနစ်ကြာကြာကြိုးစားရမှလားနေ့စနစ်ကြာကြာကြိုးစားဖို့လိုတယ်အဝိဇ္ဇာကနေပြီးတော့ဝိဇ္ဇာစီတော့ရအောင်ကြိုးစားတော့မယ်ဆိုရင်ဒီတိုင်းဗျာပရကြိုးစားရမှလားနေ့စနစ်ကြာကြာကြိုးစားရမှလားနံပါတ်1နေ့စနစ်ကပါတယ်လေတတိနံပါတ်2ကပါလေနံပါတ်1ကသမာဓိဒီလိုမလားအဲဒီလိုသမာဓိနဲ့ကြိုးစားလိုက်တဲ့အခါကျတော့မှမိမိရဲ့သတ္တမနော်တတိလေးနဲ့ကြည့်တယ်သမာဓိနဲ့ကြည့်တယ်အဲဒီလိုကြည့်လိုက်တဲ့အခါမှာအရင်တုန်းကတော့ကိုယ့်ကိုယ်ကိုပြကြည့်ငါသူတော်မယောက်ျားမိန်းမပုဂ္ဂိုလ်တတ္တဝဒီအသည့်တွေမရှိဘူးလားရှိအခုတင်းတင်းချာချာကြည့်လိုက်တဲ့အခါကျတော့စူးစမ်းပြီးတော့ကြည့်လိုက်တဲ့အခါကျတော့နော်တတိနဲ့သမာဓိအပေါ်မှာအမြင်မှန်မှုလေးရလာတယ်ဘာလေးရလာလဲအမြင်မှန်မှုလေးရလာဖို့အတွက်ကဘုန်းကြီးတို့ပရိသတ်တွေစဉ်းစားကြည့်။သာမရှိ၊သမေမရှိ၊ဇနီးမရှိ၊ခင်မုတ်မရှိ၊ကောက်ကွန်ပဲကြပါစို့ငါမရှိ။ဘုရုသီကကြားခဲ့တာလဲ။ဘုရုသီကနားထောင်လိုက်တာလဲ။ဖယားစီကနားထောင်လိုက်တာမို့လား။ဖယားစီကနေပြီးတော့ဘုရားရှင်ကတော်မြတ်ကြီးစီကနေပြီးတော့အဲ့ဒီစကားကလေးနားထောင်လိုက်ခြင်းသည်မဟုတ်ဆရာတော်ဘုရားကြီးအမိတ်ဩဝါဒအယပြောရင်ယတ္တပရိညာလို့ခေါ်တယ်။ပါပညာလို့ခေါ်လဲတဏှာဖြင့်ပြောရင်သုတမယဉာဏ်လို့ခေါ်ဘယ်လိုခေါ်လဲအဲ့ဒီဉာဏ်အခြေခံသွားတာပဲဟုတ်တယ်မလားတဏှာဖြင့်ပြောတော့သုတမယဉာဏ်အခြေမခံဘူးလားခံသွားလားသုတမယဉာဏ်အခြေခံသွားတာနော်သာမရှိသတိမင်းသမီးမရှိသတိမရှိခမုတ်မရှိကောင်းကောင်းမကြပါဆိုငါစရာတော့မရှိအဲ့ဒီလိုလေးကြားလိုက်တဲ့အခါကျတော့တွေးစရာလေးပေါ်လာတယ်ဆင်ခြင်စရာလေးပေါ်လာတယ်နော်နှလုံးသွင်းစရာလေးပေါ်လာတဲ့အော်ဟုတ်ပါလားသာဆိုတာမရှိပါလားတမီးဆိုတာမရှိပါလားဇနီးခင်မွန်းဆိုတာမရှိပါလားငါဆိုတာလည်းမရှိပါလားဒီတွေးလေးဝင်မလားဝင်သွားလားဒီတွေးကအတွေးပဲရှိသေးတာပဲဟုတ်တယ်မလားအတွေးကအတွေးအတွေးဆိုတာကတရားနာလို့သိတဲ့ပေါ်ပေါ်တရားနာလို့ပေါ်ပေါက်လာတဲ့အတွေးတနည်းအားဖြင့်ပြောတာအဲ့ဒါယောနိတော်မနတိကာရအတွေးလို့ဒီလိုခေါ်တယ်နော်အဲ့ဒီတော့မြတ်စွာဘုရားကြီးကတရားနာတယ်တရားနာလဲတော့အတွေးလေးပေါ်လာတယ်အဲ့ဒီအတွေးကလေးကိုအကောင်နဲ့ပေါ်လာကြတော့တခြားကိုကြည့်ရမလားခန္ဓာကိုကြည့်ရမလားတရားနာတော့ကတရားနာမှုရဲ့ခန္ဓာကိုကြည့်တဲ့ကြည့်မှုရဲ့အဲ့ဒီလက်ကိုကြားမှာပေါင်းစပ်ပိတ်လိုက်တာကအတွေးစဉ်းစားပြီးတော့ကြည့်နော်မြတ်စွာဘုရားကြီးကတရားနာတရားနာတာဘာပရိညာလဲညာတာပရိညာခန္ဓာကိုကြည့်တာကတိရဏပရိညာညာတာပရိညာကနေတိရဏပရိညာတိုက်ရိုက်သွားတယ်လို့မထင်နဲ့ဘုန်းတော်ပရိသတ်တွေလက်တွေ့လောက်ကြည့်နေဝိပဿနာရှုတဲ့အခါကျတော့တရားနာတုံးကနာခဲ့စဉ်တုံးကသဘောပေါက်လာခဲ့တဲ့သိလာခဲ့တဲ့အကြောင်းအရာကလေးတွေပြန်ပြီးတော့စိတ်ထဲမှာမပေါ်ဘဲနဲ့ပြန်ပြီးတော့သဘောမပေါက်ဘဲနဲ့ခန္ဓာရှုလို့ရမယ်လို့ထင်သလားမထင်ပါဘူးဒီတော့မလားအဲ့ဒီတော့ဘာကိုပြန်ပြီးတော့မှီညက်ပြွားတယ်လဲမေးရင်တရားနာတော့ကနာခဲ့ဘူးတဲ့သိလာခဲ့တဲ့အသိအရာတွေပြန်ပြီးတော့မှီညက်မပြွားဘူးလားပြွားလားဟုတ်ပြီနော်တရားနာတော့ကသိခဲ့တဲ့ဒီလိုလုပ်ရမယ်ဒီလိုနှလုံးသွင်းရမယ်ဒီလိုရှုရမယ်ဒီလိုမှတ်ရမယ်ဒါကယုတ်ဒါကဒါကခန္ဓာမသိခဲ့ဘူးလားသိခဲ့တယ်အဲ့ဒီတော့သိခဲ့တဲ့အသိသည်ဘာပညာတော့ယတ္တပညာဘယ်တော့ကသိတရားနာတော့ကသိဟုတ်တယ်မလားအကိုဝိပဿနာရှုနေတဲ့အလုပ်ဒီပါလို့တိရဏပညာအလုပ်ဘာလို့ပါလဲအရိတခုကြားမှာတခုနဲ့တခုဂွင်းဆက်ပြတ်နေမယ်ဆိုရင်တိရဏပညာဆိုတော့ဝိပဿနာရှုတဲ့လုံကအောင်မြင်မှာဘယ်တော့မှမအောင်မြင်ဘူးဒီလိုမလားမအောင်မြင်ရင်ဘယ်လိုလုပ်ရမလဲဝိပဿနာရှုနေတဲ့အချိန်မှာဟိုတော့ကတရားနာခဲ့တာလေးပြန်စဉ်းစားနေရမှာလားပြန်တွေးနေရမှာလားပြန်အယုံပြုနေရမှာလားမလုံးနဲ့ဒီလိုလုံးဖို့မလုံးဘူးအဲ့ဒီလိုလုံးနေမယ်ဆိုရင်ဝိပဿနာရှုနေတဲ့အချိန်မှာ ကိုယ်တော့ကတရားနာကြရတာဒါတွေပြန်ပြီးတော့တွေးနေမယ်စဉ်းစားနေမယ်ဆင်ခြင်မယ်နှလုံးသွင်းနေမယ်ဆိုရင်မိမိရဲ့စိတ်ထဲမှာဝိတ္တတွေများပါလိမ့်မယ်ဟုတ်တယ်မလားအဲ့ဒါလို့ဝိတ္တတွေများသွားမယ်ဆိုရင်ကိုယ်သိလို့တဲ့အနေစားတို့ကနတ္တလက္ခဏာစီရောက်အောင်ဉာဏ်ကထုတ်ဖို့နိုင်တဲ့ဆောင်ရည်ရှိပါမလားရှိပါဘူးဘာဖြစ်လို့တော့ဝိတ္တတွေများနေလို့ဟုတ်တယ်မလားဉာဏ်နဲ့ထောက်ပေါက်က ခာနဲ့သမ္မာတရာကဘာလဲမကန္နာသင်္ကပ္ပကတွေးတယ်သင်္ကပ္ပကသူလည်းဝိတက်ပဲဒါပေမဲ့အခုနပြောတဲ့ဝိတက်နဲ့ဒီဝိတက်နဲ့မတူဘူးတူတယ်လို့မထင်နဲ့နော်အခုနတော့ကတရားနာတော့ကတွေးလိုက်တရားနာတော့ကနာကြရဲ့ကလေးတွေပြန်တွေးနေတယ်ပြန်တွေးနေတယ်ပြန်တွေးနေတယ်ဒီဝိတက်သည်တမ္မာသင်္ကပ္ပဖြစ်တော့ဖြစ်တယ်ဒါပေမဲ့လို့လည်းပဲတမ္မာဒိဋ္ဌိအခြေခံအရင်းကြကြဝိတက်တော့မဟုတ်ဘူးနော်အဲ့ဒီလိုမဟုတ်တဲ့အတွေ့အဲ့ဒီအတွေ့ကတမ္မာဒိဋ္ဌိဆိုတဲ့အခြေခံကိုတိုက်ရိုက်ကျေစုပြုပေးနိုင်ရလားမပြုပေးနိုင်ဘူးအဲ့ဒါကြောင့်ဘုန်းတော်ပရိသတ်တွေကဒီသမ္မာသင်္ကပ္ပတရအတွေ့ကလေးတွေးကြပါလေဆိုရင်ဘယ်အချိန်မှတွေးမလဲဘယ်အချိန်မှအဲ့ဒီအတွေ့မျိုးဖြစ်အောင်ကြိုးစားမလဲဆိုရင်တရားနာတဲ့ညာတာပရိညာနဲ့တရားရှုတဲ့တိဏ္ဏပရိညာကြားမှာဟုတ်ရဲ့လားတရားနာတဲ့ညာတာပရိညာနဲ့တရားရှုတဲ့တိဏ္ဏပရိညာကြားမြတ်စွာဘုရားတခင်ကရောမြတ်ကြီးလက်ထက်ကပဒါသာရတို့ကြတော့အဲ့လောက်အထိသူတို့ကအချိန်မကြာဘူးချက်ချင်းတရားနာတယ်ချက်ချင်းတွေးတယ်ချက်ချင်းရှုဟုတ်တယ်မလားချက်ချင်းတရားနာတယ်ချက်ချင်းတွေးတယ်ချက်ချင်းရှုအဲ့ဒါကိုပဲဘယ်လိုပြောတော့နာကတရားနာတယ်ညာကခန္ဓာစိုက်ဒီလိုပြောတာကိုဒါပေမဲ့ဘုန်းတော်ပရိသတ်တွေကအဲ့လောက်ဒီမိမိတို့ညာကမရင်ကျက်နိုင်ဘူးလေအဲ့လောက်ဒီမိမိတို့ညာကမသွက်နိုင်ဘူးဟုတ်တယ်မလားအဲ့လောက်မသွက်နိုင်တဲ့အခါကျတော့ညာတာပညာအသိနဲ့တရားနာခဲ့တဲ့အသိအဲ့ဒီအတိတ်ကလေးကိုပြန်ပြီးတော့ပွားတဲ့ပွားအောင်စင်ကြတဲ့စင်ကြအောင်နော်စင်ကြတဲ့စင်ကြအောင်မိမိရဲ့တန်တမရလာတဲ့ရွှေတူရွှေစားကလေးကိုမိမိလိုချင်တဲ့လေဟောတန်စာကလေးပြုလုပ်တော့မယ်ဆိုရင်လေဟောတန်စာမလုပ်ခင်မှာအဲ့ဒီရွှေကလေးကရွှေကလေးကိုကြီးတွေညော်တွေစင်ကြတဲ့စင်ကြအောင်ဖြတ်ပြီးတော့ရွှေပရင်ထဲမှာမင်းပူပေးပြီးတော့အမိုက်တရကြီးတွေညော်တွေမဖယ်ရှားရဘူးလားဖယ်ရှားရအဲ့လိုဖယ်ရှားပြတဲ့အခါကျတော့အင်မတန်ဖြူစင်ဝင်းသက်သွားပြီစင်ညက်သွားပြီဆိုတဲ့အခါကျတော့မှကိုလိုချင်တဲ့လက်ဝတ်လက်စပုံမှန်တရာလေးတွေပြလို့ရတယ်လို့ဒီလိုမလားတရားနာလာတော့ကသိကြတဲ့အဲ့ဒီအသေးကလေးတွေကိုမိမိရဲ့တဏ္ဍမစင်ညက်တဲ့စင်ကြအောင်ကျင်းနေတဲ့ကျင်းနေအောင်နားလည်တဲ့နားလည်အောင်ပြန်ပြီးတော့သမ္မာသင်္ကပ္ပတွဲကလေးတွေနဲ့မွတ်မှန်ပေးပါဟုတ်ရဲ့လားအဲ့ဒီတော့မမပေးတဲ့အခါကျတော့ကိုကြားနာခဲ့ရတဲ့အတွေ့တရားကလေးအဲ့ဒီတရားကလေးပြန်စဉ်းစားပြန်တွေးပြန်ပြီးတော့ကိုကနှုတ်ကနေဆိုကြည့်ရင်ဆိုကြည့်အဲ့ဒီတော့ကတရားတာကတော့ကအာဒကယုတ်ဓကနံဘလောက်ပဲပုဂ္ဂိုလ်တ attva ရှိပြီမဲ့ဒါယုတ်နံသွားနေတာကလည်းယုတ်နံထိုင်နေတာကလည်းယုတ်နံစားနေတာကလည်းယုတ်နံသွားနေတာယုတ်နံလို့တရားနာတော့ကသိခဲ့ဘူးတယ်ဒါပေမဲ့ကိုစိတ်ထဲမှာသွားနေတာငါလို့ထင်နေသေးတော့ဟုတ်တယ်မဟုတ်လားအဲ့ဒီတော့ဟောသွားနေတာယုံနာလို့ပြောတယ်ဘယ်တော့ယုံနာသလားဘလို့ဖြစ်နေတာတော့ဘလို့ဟာယုံနာလို့ခေါ်တယ်လဲကိုကိုယ်တိုင်းသွားကြည့်ဟုတ်ရလားတလားချင်းတလားချင်းသွားကြည့်ဘယ်နေရာမှာယုတ်ဖြစ်တယ်လဲဘယ်နေရာမှာနံဖြစ်တယ်လဲကိုကိုယ်တိုင်းတွေးကြည့်ကိုကိုယ်တိုင်းစဉ်းစားစဉ်းစားကြည့်ကိုကိုယ်တိုင်းနှလုံးသားစဉ်းကျင်ကြည့်အဲ့ဒါတော့စဉ်းကျင်လိုက်အခါကျတော့မှဩသွားတယ်ဆိုတဲ့နေရာမှာကိုကိုယ်တ attva ငါသလားမရှိပါလားဒါယုတ်ပါလားဒါနာမလားဆိုတဲ့အတွေ့ကလေးပိုက်ပိုက်နဲ့မသိရဘူးလားသိရအဲ့ဒါဘာလို့ဖိနေတာလဲမိတဲ့အခါကျတော့ခေါင်းကြီးတို့အခုနောက်တော့ရွှေတို့ရွှေစားကလေးကိုသူ့ရဲ့အထက်မှာရှိတဲ့အမိုက်တရားကြီးတွေညောတွေသင်တော့ပြုတ်လို့ပေးတာလည်းမတူဘူးလားသူအဲ့ဒီအလောက်ကတည်းကခေါင်းကြီးတို့ပရိသတ်တွေဝိပဿနာရှုတဲ့လုပ်ငန်းမှာနာမည်တပ်ပြသားမှာဆိုရင်တတိပဋ္ဌာန်ကိန်းတဲ့အလုပ်ဘာလို့တယ်လဲဟုတ်တယ်မလားသွားနေရင်လည်းဘာလို့ရမလဲတတိပဋ္ဌာန်ကိန်းမှာစားနေရင်လည်းသတိပ္ပဏကိမှာထိုင်နေရင်လည်းသတိပ္ပဏကိမှာလဲလျောင်းနေရင်လည်းနေရာတိုင်းမှာသတိပ္ပဏလေးတွေဂိမ်းထားပြပါသတိပ္ပဏလေးတွေဂိမ်းနေခြင်းတွေဘာလို့နေတာလဲပြီးတော့တရားနာတော့ကသိကြတဲ့အသိကလေးကိုလက်တွေ့နဲ့ကပ်ပြီးတော့ကြည့်နေတာဟုတ်တယ်မလားဘာလို့နေတာလဲအဲဒီလိုလက်တွေ့နဲ့ကပ်အောင်ကြည့်ပြီးတော့တဏှာချင်းတဏှာချင်းသွားနေရင်လည်းပဲဟောဘယ်ကရုပ်သရာဘယ်လိုဟာတော့နာသရာဘယ်လိုဟာတော့ ဒီတော့မှာဘောဂတော်တော်ရှိသလားမရှိဘူးလားကိုယ်ကလည်းကိုယ်တရားနာတော်ကဘောဂတော်မရှိဘူးဆိုတာကြားခဲ့ပြီးပြီဟုတ်တယ်မလားရုပ်သလားလဲကြားခဲ့ပြီးပြီနာမ်သလားလဲကြားခဲ့ပြီးပြီကြားခဲ့ပြီးပြီမဲ့ကိုယ်ကိုယ်တိုင်သိတာမဟုတ်သေးဘူးဟုတ်တယ်မလားကြားတာကြားခဲ့တာလေကိုယ်ကိုယ်တိုင်သိတာဟောရလားအဲ့ဒါတော့မသိတဲ့အခါကျတော့ကိုယ်ကိုယ်တိုင်သိအောင်လက်တွေ့လောကစဉ်စကားတွေနဲ့ပြင်ပွင့်ဆင်ကြည့်တဲ့တဘောစာအနေနဲ့ဝိပဿနာစကားနဲ့ပြောရင်သတိပ္ပဏကိမ့်ပြီးတော့ကြည်ပေးပါဦးဟုတ်လားသတိပ္ပဏကိမ့်ပြီးတော့ကြည်ပေးပါဦးဆိုတော့တရားမရှုခင်တရားမမှတ်ခင်တရားမထိုင်ခင်ဟုတ်ရလားဘယ်အချိန်မှလဲတရားမရှုခင်တရားမမှတ်ခင်တရားမထိုင်ခင်ဝိပဿနာအလုံးနဲ့ခန္ဓာကိုမကြည့်ခင်ဒီလိုမဟုတ်လားအဲ့ဒီအချိန်ကလေးမှစကားမပြောဘဲနဲ့ကိုယ်အားလေးနဲ့ကိုငြိမ်ပြီးတော့ထိုင်နေရင်လည်းငြိမ်ပြီးတော့ခန္ဓာကြောင့်သိအောင်ကြိုးစားနေ။ဩဒီနေရာမှာပူတဲ့သဘောလေးပေါ်တယ်။ဒါလေးကယုတ်လား၊နံလား၊ပုဂ္ဂိုလ်လား၊တတ္တဝါလား၊ငါလား၊ငါနဲ့ဆိုင်သလား၊မဆိုင်ဘူးလား။စသဖြင့်ဟုတ်တယ်မဟုတ်လား။တလန်းချင်းတလန်းချင်းသွားနေတယ်။အဲဒီသွားနေတဲ့ခြေလမ်းကလေးထဲမှာဒါကခြေတော်ကသွားနေတာလား၊ယုတ်ကသွားတာလား၊နံကသွားတာလား၊ငါကသွားတာလား၊ငါဆိုတာဘယ်နေရာမှာရှိသလဲ။ခြေတော်ထဲမှာရှိသလား။မရှိဘူးဆိုရင်ဒါဘလို့ဟာတော့ရုပ်သရာဘလို့ဟာတော့နာမ်သရာဘလို့ဟာတော့နာမ်ဘလို့ဖြစ်လို့ရုပ်တွေဘလို့ဖြစ်နေတာတော့လက်တွေစမ်းသပ်ကြည့်ပါဦးတရားမရှိခင်ဟုတ်တယ်မလားဘာလို့ကြည့်ဘာလို့မရမှာလဲလက်တွေစမ်းသပ်ကြည့်ပါဦးအဲ့ဒီတော့လက်တွေစမ်းသပ်ကြည့်တဲ့အလောက်ကိုသတိပ္ပဏဂိမ့်နေဒီလိုပြောရမလားအဲ့ဒါကြောင့်ဝိပဿနာရှိတော့မယ်ဆိုရင်ဘုန်းတော်ပရိသတ်တွေခန္ဓာကိုယ်ကိုလည်းအနာမပေးနဲ့စိတ်ကိုလည်းအလကမထားနဲ့နော်ခန္ဓာကိုယ်ကိုလည်းအနာမပေးနဲ့စိတ်ကိုလည်းအလကမထားနဲ့မိမိရဲ့စိတ်နဲ့မိမိရဲ့ခန္ဓာလှုပ်ရှားနေတဲ့အမှုအရာတိုင်းငြိမ်သက်နေတဲ့အမှုအရာတိုင်းကိုအမြဲတမ်းကက်ခတ်ပေးပါအမြဲတမ်းအကက်ခတ်ပေးပါစကားပြောနေခြင်းအပြင်သတိလက်မလွတ်ဘူးလားလက်လွတ်သွားလားလက်လွတ်သွားတဲ့ဟုံငယ်ဒီငယ်ဟိုတွေးဒီတွေးတွေးနေခြင်းအပြင်သတိပ္ပဏလက်မလွတ်ဘူးလားလက်လွတ်သွားလားလက်လွတ်သွားတယ်ဒါကြောင့်မလို့သတိပ္ပဏလက်မလွတ်ပါစေနဲ့သတိပ္ပဏလက်မလွတ်ပါစေနဲ့ဆိုတဲ့စကားဒီညာတာပြိညာနဲ့ဒေရဏပြိညာကြားမှာကိုင်းဆက်မပြတ်ပါစေနဲ့လို့ပြောလိုက်တာပဲဟုတ်တယ်မလားတရားထိုင်တဲ့အချိန်ကျတော့မှတရားနာတော်ကတရားနာကြတဲ့အကြောင်းအရာတွေပြန်စဉ်းစားပြီးတော့အရာတွေပြန်ပြီးတော့မှတ်သားနေမယ်အာယုံပြုတ်နေမယ်နှလုံးသွင်းနေမယ်ဆိုခန္ဓာကိုညာဆိုင်တဲ့အချိန်မျိုးရောက်နိုင်ပါမလားဘယ်တော့မှမရောက်နိုင်ဘူးဒီလိုမလားအဲ့တော့တရားရှုတဲ့အချိန်မှာဘာမှတွေးဖို့မလိုဘူးသို့တော့တွေးရမှာကဘယ်ချင်းတွေးရမှာလဲတရားမရှုဘယ်ချင်းတွေးရမှာလဲဩဒါလေးကငါလားသူလားပုဂ္ဂိုလ်တတ္တဝါလားယောက်ျားလားမိန်းမလားဟုတ်လားမဟုတ်ဘူးလားမဟုတ်ရင်ယုတ်တရားနဲ့နတ်တရားယုတ်တရားနတ်တရားမှာဘယ်လိုသဘောပေါက်လိုက်တာနဲ့ဒီပြိုင်နဲ့တက္ကရာဒိဋ္ဌိမရှိဘူးလားသိသွားလားပုဂ္ဂိုလ်တတ္တဝါလို့ထင်နေရင်တက္ကရာဒိဋ္ဌိယုတ်တရားနတ်တရားမှာဘယ်လိုသဘောပေါက်ရင်တက္ကရာဒိဋ္ဌိသိနေဩဒီယုတ်တရားကလေးကလည်းထိုင်သလားမြဲသလားတည်တန်းတဲ့သဘောလေးရှိသလားစသဖြင့်အဲ့ဒီလိုကြည့်လိုက်တဲ့အခါကျတော့ဣရိယာပုတ်တစ်ခုနဲ့တစ်ခုကြားချက်တလားတလားနဲ့တလားကြားစားနေတဲ့အခါမှာလည်းပဲဝါးခြင်းတစ်ခုနဲ့တစ်ခုကြားယူခြင်းတစ်ခုနဲ့တစ်ခုကြားကြောင့်တရားကလေးတွေတစ်ခုနဲ့တစ်ခုတွေ့ရလားမတွေ့ဘူးနတ်တရားကလေးတွေတစ်ခုနဲ့တစ်ခုတွေ့ရလားအဲ့ဒီလိုမတွေ့တာသိပြန်လျင်တခြားကြောင့်လားပြက်ပြက်သွားလို့လားကြောင့်တရားကလည်းခိုင်မြဲတဲ့သဘောတရားလားပြက်တဲ့သဘောတရားလားတရားကလည်းခိုင်မြဲတဲ့သဘောတရားလားပြက်တဲ့သဘောတရားလားအဲ့ဒါလေးတွေစဉ်းစားထိုင်တွေ့အဲ့ဒီအတွေ့အကြုံတရားတာသမ္မာသင်္ကပ္ပအဲ့ဒီအတွေ့အကြုံမှာဘုန်းတော်ပရိသတ်တွေသမ္မာဒိဋ္ဌိကိုထောက်ကိုပြုတဲ့အတွေ့တွေဟုတ်တယ်မဟုတ်လားသမ္မာဒိဋ္ဌိကိုထောက်ကိုပြုတဲ့အတွေ့တွေနဲ့များများကြီးပံ့ပိုးပြနိုင်မှခန္ဓာကိုရှုတဲ့အချိန်ကျတော့လွယ်လွယ်နဲ့ရှုလို့မရဘူးလားညသမ္မာသင်္ကပ္ပအာနေသွားရင်သမ္မာဒိဋ္ဌိလည်းအာနေသွားမှာပဲဟုတ်ရဲ့လားသမ္မာသင်္ကပ္ပတဲ့အတွေ့တွေအားကောင်းမှသမ္မာဒိဋ္ဌိတဲ့အမြင်လေးတွေမရှင်းတာမလားရှင်းတာအဲ့ဒီတော့အတွေ့ကလေးသမ္မာသင်္ကပ္ပတဲ့အမြင်ကလေးတွေရှင်းတာချင်းတွေတခြားလားပညာလားပညာပရမဇုံတတိသုသာပြီးတော့ကြည့်လိုက်တာကသမ္မာဒိအတွေ့ကလေးတွေအကြောင်းပြုပြီးတော့သဘောပေါက်လိုက်တာကပညာအားလုံးပါလဲတော့ပါလဲတတိရဲ့သမ္မာဒိရဲ့ပညာဒီတော့စောစောကမသိပါဘူးဆိုတဲ့အဝိဇ္ဇာရဲ့ဖလွန်တဲ့တကြက်အနေစာရှုပ်ပေမဲ့အနေစာလို့မသိဒုက္ခရှုပ်ပေမဲ့ဒုက္ခလို့မသိ အနတ္တလို့ရှိပေမဲ့အနတ္တလို့မသိအဲ့ဒီမသိမှုသဘောတရားကလေးတွေကိုခွာလန်တဲ့နေရာမှာဖယ်ရှားတဲ့နေရာမှာပထမဆုံးသုံးပြရမှာကတတိဒုတိယသုံးပြရမှာကသမာဓိသတိပဋ္ဌာန်နဲ့လက်မလုံးစင်နဲ့ခန္ဓာကိုယ်လေးကြည့်ပေးဒီလိုမလားသတိလေးကိန်းလိုက်ခန္ဓာကိုယ်ကြည့်လိုက်သတိလေးကိန်းလိုက်ခန္ဓာကိုယ်ကြည့်လိုက်သတိလေးကိန်းနေတာကသတိပဋ္ဌာန်သတိပဋ္ဌာန်ကသတိခန္ဓာကိုယ်ကြည့်တာကသမာဓိသဘောပေါက်တာကပညာဒီလိုမလားအားလုံးပေါင်းလိုက်တော့ဗာလဲတတိယသမာဓိယပညာအဲ့ဒီလိုနည်းနဲ့ပရမသုံးပဋ္ဌာရသောတာပန်ဖြစ်သွားတယ်ဟုတ်တယ်မလားအဲ့ဒီလိုသောတာပန်ဖြစ်သွားတာတကယ်တကယ်တမ်းကြာတော့ဘုန်းကြီးတို့ပရိသတ်တွေကိလေသာအနေနဲ့ပြောရင်ပေါ်ရင်အရင်မပါတဲ့ကိလေသာတော့ပဲရှိပါသေးတယ်တကယ်ရရုပ်ပြောက်သွားပြီလားဘာဖြစ်လို့တော့မေးတော့အတိအချိန်မှာသောတာပန်ဖြစ်တယ်ဆိုပေမဲ့လို့လည်းပဲဒိဋ္ဌိနဲ့ဝိသေကိစ္စပဲသူပယ်သေးတာကိုဟုတ်တယ်မလားအယုစိအဲခုနတော့ကတကယ်အယုစိကနေပြီးတော့တာမအယုဘဝတို့ရောက်သွားတာပဲရှိသေးတယ်လောဘတို့ယုပြောက်ပြီလားမပြောက်သေးဘူးမပြောက်သေးဘူးဒီအယုပြောက်အောင်သူဆက်ပြီးတော့မကြိုးစားရဘူးလားကြိုးစားရမှာကြိုးစားရအောင်ပဲဘာဖြစ်လို့တော့မေးတဲ့အခါကျတော့အဝိဇ္ဇာရဲ့ဖုံးလွှမ်းမှုတန်ကျက်ကသိပြင်းထန်နေတော့သူ့ရဲ့တတ္တသူ့ရဲ့စိတ်ဓာတ်မှာအဝိဇ္ဇာရေမဲကြီးကစင်ပြီလားမစင်သေးဘူးလားအဲ့ဒီလိုမသိသေးတဲ့အခါကျတော့အေးမြတ်စွာဘုရားသခင်ကရမယာကြည်စီမှာဘိက္ခုနီဖြစ်နေအရှင်မရတယ်ပြီးတော့ဘိက္ခုနီဝင်ချင်ပါတယ်မြတ်စွာဘုရားကဘိက္ခုနီဖြစ်နေခွင့်ပြုပေးလိုက်တော့ဘိက္ခုနီဖြစ်သွားတာပေါ့လေနော်အဲ့ဒီလိုဘိက္ခုနီဖြစ်သွားတဲ့အခါကျတော့ဘိက္ခုနီတို့ရဲ့ထုံးစံတန်ဃာတော်ရှင်မြတ်များကဲ့သို့ရွာတွင်ကိုဆုံးခတ်သွားပြန်လာဆုံးဖုံးပြီးတရားချင်းရွာတွင်ကိုဆုံးခတ်သွားပြန်လာဆုံးဖုံးပြီးတရားချင်းနေ့စဉ်နေ့စဉ်တရားချင်းတယ်လို့ဒီမလို့ဘူးလားလို့လားအရိလောလောင်းနေရကနေပြီးတော့တဏိသောခါကာလကြတော့ရွာတွေကိုဆုံးခံသွားပါတယ်နော်ရွာတွေကိုဆုံးခံသွားပြီးတော့ပြန်လာတဲ့အချိန်မှာရှေးတုန်းကထုံးစံကခွန်ကြီးတို့ကျောင်းရဲ့ရှေ့တကားကုန်းနားမှာခြေဆေးတဲ့အိုးလေးတွေချထားတဲ့အလေးထားရှိနော်ဆုံးခံကပြန်လာပြီဆိုရင်ကျောင်းပေါ်မှာမတက်ခင်မှာတပိတ်ကလေးတင်းတဲ့နေရာရှိတယ်။ခြေဆင်းတဲ့နေရာရှိတယ်။ဒါတို့ထုံးစံ။တပိတ်ကလေးကိုတပိတ်ဆင်းလေးပေါ်တင်းတင်းပြီးတော့အဲ့ဒီနေရာလေးမှာထိုင်ထိုင်ပြီးတော့မလုပ်လေခြေတော်ဆေးတယ်။အဲ့ဒီတော့ခြေတော်ဆေးတဲ့အခါကျတော့ရေထဲတဲ့ဇေဟိုတဲ့ကနေပြီးတော့ရေကလေးခါလိုက်ဖလားကလေးနဲ့ပေါ်လိနော်။ရေကလေးခါခြေတော်ကလေးဆေး။အဲ့ဒီတော့ခြေတော်ကလေးဆေးတဲ့အခါကျတော့ပဂရိနေပြင်ပေါ်မှာခြေတော်ပေါ်ကနေရေကလေးမစီးဘူးလားစီးသွား။စီးသွားအဲ့ဒါစီးသွားပြီမဲ့လို့အဲ့ဒီရေတည်တည်တဲ့အများကြီးအကြကြီးစီးသွားတာလားမြေကြီးတဲ့ဝင်သွားတာမြေကြီးတဲ့စိတ်ဝင်သွားတာမြေကြီးတဲ့စိတ်ဝင်သွားတာပရမတ္တမို့လောင်းလိုက်တယ်ရေကလေးစီးသွားတယ်မြေကြီးတဲ့စိတ်ဝင်သွားတယ်ဘယ်နေရာလောက်မှစိတ်ဝင်သွားတယ်လဲတောင်လောက်မှစိတ်ဝင်သွားတာဒါလေးသူမှတ်ထားလိုက်တယ်နောက်တစ်ခါတမို့လောင်းတယ်ခြေတော်ကလေးပေါ်ရေကလေးလောင်းလိုက်တယ်စီးသွားတယ်စီးသွားတဲ့အခါကျတော့ပရမတ္တတောင်လောက်မှအခုနရေအခန်းကရှိသွားပြီဆိုတော့အဲ့ဒီရေကပရမတ္တတောင်လောက်မှစိမ့်တော့စိမ့်နေဒါပြိမဲ့မကုန်ဘူး။ဘာဖြစ်လို့တော့ပရမရေအခန်းကရှိသွားတယ်။ဒီလိုမလား။အဲ့ဒီတော့နှစ်တောင်လောက်အထိရောက်သွားတယ်။နှစ်တောင်လောက်ကျတော့မှရေလေးကုန်သွားတယ်။ရေကြီးတဲ့ဝင်သွားတယ်။မှတ်ထားလိုက်တယ်။နောက်တစ်ခါရေကလေးတမောလောင်းလိုက်တယ်။ခြေတော်ပေါ်လောင်းလိုက်တယ်။စီးသွားတယ်။စုံနေတဲ့နေရာမှာရေကြီးတဲ့ကိုစိမ့်ဝင်ပြီလား။ဝင်သေးဘူး။ဟောတောင်းတော်တော့ကြတော့မှတခါလေမြေချောက်နေတဲ့မြေရောက်တော့မှမြေကြီးတဲ့စိတ်ဝင်သွားရေတမောင်းနဲ့တမောင်းအနေထားချင်းတွေ့ရပါဘုရားပရမရေကဘလောက်သွားတထောင်လောက်သွားတယ်ဒုတိယရေကနှစ်ထောင်လောက်သွားတယ်တတိယရေကသုံးထောင်လောက်သွားတယ်ဒီနေရာမှာဘုန်းကြီးတို့ပရိသတ်တွေစဉ်းစားကြည့်ပဋ္ဌာစာရဘာတွေလုံးနေတော့တတိပဋ္ဌာန်ကိန်းတွေဘာတွေလုံးနေတော့ဆောင်ကကပြန်လာအမတ်တမဲခြေတော်စင်းတုံးနဲ့ကြောင်မော်တဲ့ဆွန်စားဘာတရားမှရမှာမဟုတ်ဘူးဟုတ်တယ်မလားဘုန်းတော်ပြိတ္တတွေကနေ့ယောဂီအဖြစ်နဲ့တရားရှင်းနေတဲ့ပုဂ္ဂိုလ်များသတိထားဖို့ပြောတာဟုတ်တယ်မလားဆွန်စားကြောင်တုံးနဲ့သွားဆွန်စားလိုက်ပြန်လာလိုက်အိတ်လိုက်တုံးနဲ့တပိုင်းုံသွားလိုက်တရားထိုင်လိုက်ပြန်လာလိုက်တုံးစကားပြောလိုက်ဘာတရားမှမရဘာဖြစ်လို့တော့လုံးရမဲ့ရှင်းစင်ဝင်းသက်ပြန်တယ်ဟုတ်တယ်မလားတရားနာတော့ကမနာဘူးလားနာလား
နားတယ်တရားလည်းအမထုတ်ဘူးလားအထုတ်လားအထုတ်ကြတာပဲဘုန်းတော်ပြိတ္တတယ်တရားလည်းနားတယ်တရားလည်းအထုတ်တယ်ဘာဖြစ်လို့တရားမရကိုင်းဆက်ပြတ်မင်းနေရာမှာကိုင်းဆက်ပြတ်တော့တရားနားတဲ့အချိန်နဲ့တရားထုတ်တဲ့အချိန်ကြားမှာတတိပဒကိုင်းဆက်ပြတ်နေတာဟုတ်တယ်မဟုတ်လားအခုပဒါစာရာတိတတိပဒကိုင်းဆက်ပြတ်သလားမပြတ်ဘူးလားဆုံးကသွားတော့ကလည်းတတိပဒနဲ့သွားပါလိမ့်မယ်ဟုတ်တယ်မဟုတ်လားဒါကတော့စာရဲပြီးတဲ့မှာမှန်တတ်နေတာမရှိဘူးဒါပေမဲ့ဘယ်ချိန်မှသွားပြီးတော့စာရဲပြီးတဲ့မှာမှန်တတ်နေတာတော့ခြေတော်ကလေးရေဆေးတဲ့အချိန်အမတ်တမဲဆေးတာဟုတ်ရဲ့လားမဟုတ်ဘူးရေကလေးစီးသွားတယ်မြေကြီးတဲ့ဝင်သွားတယ်ရေကလေးစီးသွားတယ်မြေကြီးတဲ့ဆိတ်သွားတယ်ရေကလေးစီးသွားတယ်မြေကြီးတဲ့ဆိတ်သွားတယ်ရေကလေးဘလောက်ပဲစီးသွားပြီမဲ့ဒီရေသည်အချိန်တန်တော့ဘယ်ရောက်တော့မြေကြီးတဲ့ဘက်ရောက်သွားတာပဲဒုတိယရေကလည်းမြေကြီးတဲ့ဘက်ရောက်သွားတာပဲတတိယရေကလည်းမြေကြီးတဲ့ဘက်ရောက်သွားတာပဲပရမသီသွားတော့ကမျက်စိအောင်မြေကြီးတဲ့ရောက်သွားတဲ့အခါကျတော့မျက်ကွယ်မျက်စိကနေမျက်ကွယ်မျက်စိကနေမျက်ကွယ်မျက်စိနဲ့မြင်နေတော့ကဖြစ်တဲ့သဘောမျက်ကွယ်ရောက်သွားတော့ပြည့်တဲ့သဘောဒီလိုမလားပရမရေကလည်းဖြစ်တဲ့ပြည့်တဲ့ဒုတိယရေကလည်းဖြစ်တဲ့ပြည့်တဲ့တတိယရေကလည်းဖြစ်တဲ့ပြည့်တဲ့သဘောမပေါက်လားပေါက်အဲ့ဒီသဘောပေါက်သွားတဲ့သဘောပေါက်ချက်ဒီဘယ်ကိုသွားပြီးတော့ခြေခံတယ်လဲမေးရင်ပထမမြတ်စွာဘုရားကမမြဲဘူးဆိုတဲ့အလိစ္ဆဒုက္ခအနတ္တဟောထားတဲ့တရားနဲ့သွားပြီးတော့ပေါက်ဆားလိုက်တဲ့အခါကျတော့သူများပြောလို့သိတဲ့အသည့်နဲ့ကိုယ်ကိုယ်တိုင်တွေးကြည့်လို့သိတဲ့အသည့်သွားပြီးတော့မပေါက်ဘူးလားပေါက်ပြီးသွားစဉ်းစားတော့စောစောကတရားသာတော်ကသိတဲ့အသည့်ကဘယ်လိုပြောလို့သိတဲ့အသည့်လဲဆရာပြောလို့သိတဲ့အသည့်အခုတွေးကြည့်လိုက်တာကကိုယ်တိုင်သိတဲ့သည်ဒီနေ့ကိုပေါင်းစားလိုက်တဲ့အခါကျတော့ဝိပဿနာရှုနေတဲ့လုံကသွားပြီးတော့ကျေးဇူးမပြုဘူးလားပြုကြည့်လိုက်တယ်ကြည့်လိုက်တယ်ကြည့်လိုက်တယ်ပရမရုပ်တွေ့တယ်နာတွေ့တယ်အခုနောက်ကအိစ္ဆသဘောဒုက္ခသဘောအနတ္တသဘောဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်အဲ့ဒီဖြစ်တယ်ပြက်တယ်ဆိုတဲ့သဘောပေါက်ချက်သည်ဘယ်ကိုလာကျေးဇူးပြုနေတော့တည်ရဏပရိညာလို့ခေါ်တဲ့ဝိပဿနာဉာဏ်စီတို့လာပြီးတော့ကျေးဇူးမပြုဘူးလားပြုအဲ့ဒီတော့ကျေးဇူးပြုလာခြင်းသည်နံပါတ်1တတိလက်လွတ်လာလက်လွတ်လို့လားလက်မလွတ်လို့လားနံပါတ်2စုဆိုင်မှုတမာရီရှိလို့လားမရှိလို့လားအဲ့ဒီတတိနဲ့တမာရီပြည့်စုံသွားသည့်အတွက်နံပါတ်3ပညာစကားအောင်မြင်သွားတာဟုတ်တယ်မဟုတ်လားပညာစကားအောင်မြင်သွားတဲ့အခါကျတော့အသိဉာဏ်တွေပွင့်လင်းသွားပြီဆိုရင်ဝိဇ္ဇာဉာဏ်လေးမရဘူးလားရပါဘူးဝိဇ္ဇာဉာဏ်ရသွားတဲ့အချိန်မှာဝိဇ္ဇာမกินဘူးလားกินပါဘူးဘလောက်ထိกินတယ်လဲယဟန္တာကိုဖြစ်သွားတာဟုတ်လားအဝိဇ္ဇာသရအမှောင်တို့ကြီးလုံးဝကျင်းကျင်းချင်းချင်းကြောက်သွားတာဒီဘုန်းတော်ပရိသတ်တွေတတိတမာရီပညာလောကသေပဏိယတော့အဲ့ဒီလောကသေ3ရက်နဲ့စ조사ကြည့်လိုက်တဲ့အခါကျတော့ဝိဇ္ဇာသရမောင်တို့ကြီးပျောက်ပြီးတော့ဖယ်ရောက်သွားဝိဇ္ဇာသရလင်းတဲ့တော့လုံလုံရရရောက်သွားတာအဝိဇ္ဇာဆိုတဲ့တရားစီကနေပြီးတော့ဝိဇ္ဇာဆိုတဲ့တရားစီတို့အဝိဇ္ဇာမှသည်ဝိဇ္ဇာစီတို့ရောက်သွားအောင်ပဒါစာရလုံးလိုက်နိုင်ပါတယ်ပဲနည်းနဲ့လုံးတလဲလုံးမေးရင်နံပါတ်1တတိကိန်းတဲ့အလုံးနံပါတ်2ပါလေသတိပဋ္ဌာန်လဲလုံးမယ်ဆိုရင်သောတာပန်ကသောတာပန်နဲ့ရပ်သွားမှာပေါ့ယန္တာဖြစ်ပါမလားယန္တာပြောင်းဆက်ကြိုးစားတဲ့နေရာမှာနံပါတ်1ပါလေစခန္ဓာကိုစူးစမ်းကြည့်တာကတခြားတမာရီကတမာရီအဲ့ဒါတော့တမာရီနဲ့စူးစမ်းကြည့်လို့သဘောပေါက်သွားတာကပညာပြီးတော့အမြဲတမ်းသတိထားကြည့်ပါဟုတ်လားအရာရာကိုသတိထားနေပါအရာရာကိုသတိထားကြည့်ပါတတိလည်းမလို့ပါစေနဲ့တတိလည်းမလို့ဒါကတတိခန္ဓာကိုစိုက်ပြီးတော့ကြည့်နေတာကတမာရီသဘောပေါက်တာကအဲ့ဒီလုပ်ငန်းစဉ်၃မျိုးနဲ့အဝိဇ္ဇာကနေဝိဇ္ဇာစီတို့ရောက်ပဒါစာရာကြိုးစားအထုတ်ခဲ့နိုင်သလိုဘုန်းတော်ပရိသတ်တွေလည်းပဲယနေ့တန်ត្រာတစ်လျှောက်လုံးတွေ့ကြုံခံစားလာခဲ့ရတဲ့အဝိဇ္ဇာမှောင်လူကြီးတွေကနေပြီးတော့ဝိဇ္ဇာဆိုတဲ့အလင်းတဲတို့ရောက်ချင်ပါတယ်ဆိုရင်ပဒါစာရာကဲ့သို့ခင်လျင်နံပါတ်1တတိနံပါတ်2တမာရီနံပါတ်3အခြေခံသတိပ္ပဏလက်လုံးလောကတော့တတ္တရာဆက်ပြီးတဲ့ပညာရောက်တော့မရောက်ဘူးဟုတ်တယ်မဟုတ်လားအဲဒါကြောင့်တတိတမာရီပညာတရား3မျိုးနဲ့ဝိဇ္ဇာအလင်းသေးသို့ရောက်အကျိုးသာပါလို့တိုက်တွန်းရင်းနဲ့ကဲ့သာတို့ခေါ်လိုက်ကြအေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလတ်တပွဲတင့်နေအောင်ပြုစုဆောက်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။
ဒီနေ့ဒါသူတစ်ပါးပြရခဲ့တဲ့ကာမှုစွစွတို့ဖြင့်ဒီနာသုံးပါးအပူဇော်ကြောကြပါစို့